Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American စာရင်2024ခုနှစ်ဇူလိုင်လ24ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ American နိုင်ငံအစိုးရလုံခြုံရေးဌာန Secret Service ညွှန်ကြားမှုယာယီကနေပြီးတော့အနားယူလိုက်ပါတယ်။တရုတ်ဂျောင်းဝင်ညှိနှိုင်းတဲ့ Palestine ညီညွတ်ရေးအစိုးရဖွဲ့စည်းရေးသဘောတူညီချက်ကို EU ကနေပြီးတော့ထောက်ခံလိုက်ပါတယ်။မြန်မာနိုင်ငံကိုလက်နက်တင်ပို့မှုစာချုပ်ဓမ္မမဟုတ်တင်ပို့ခွင့်ပါမစ်တွေရထားဖို့တောင်အာဖရိကဒေသအထက်တရားရုံးတစ်ခုကမိန့်ချလိုက်ပါတယ်
။ကချင်ပြည်နယ်တွင်မြို့နယ်တချို့မှာတော့ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပါတယ်။တနင်္သာရီတိုင်းအထင်းကစစ်ရှောင်တို့အတွက်ဆက်နက်ရခိုင်နဲ့စေဝါလိုအပ်နေပါတယ်။ဧရာဝတီတိုင်းမှာတော့ရေကြီးနေပါတယ်။နောက်ပိုင်းသတင်းဖတ်ဆင်ခဏတွေတဲမှာတော့မြေကြီးဩစာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကဘာတလွှတ်ခီးသောအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတည်မောင်တန်းကသတင်းတွေပြောပြပေးပါမယ်ရှင
်။အမေရိကန်နိုင်ငံစစ်မျက်နှာညွှန်ရေးဌာန Secret Service ညွှန်ကြားမှုရာထူးကအင်္ဂါနေ့မှာအနားယူလိုက်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်လုံခြံခံရမှုကလွတ်မြောက်သွားခဲ့ပေမယ့်အစစ်မျက်နှာညွှန်ရေးဌာနကအကာအကွယ်မပေးနိုင်ခဲ့တာကြောင့်ညွှန်ကြားမှုကမ်ဘယ်ချီတယ်နှုတ်ထွက်ဖို့ဖြစ်လာခဲ့တာပါ။တပ်ရဟောင်းအပေါ်လုံခြုံရေးလက်ဟာခဲ့တာတွေအတွက်ကျမလုံးဝတာဝန်ယူကြောင်းမကြမီဖြစ်ခဲ့တဲ့ဖြစ်ရပ်တွေကြောင့်ညွှန်ကြားမှုရာထူးကနေဆင်းပေးဖို့ဆုံးဖြတ်လိုက်ကြောင်းသူ့ဝန်ထမ်းတွေကိုပေးဖို့ပြီး AB သတင်းဌာနကရရှိခဲ့တဲ့အီးမေးလ်မှာ Miss Campbell ချီတယ်ကပြောပါတယ်။အစိုးရကိုစောင့်ကြည့်ရေး outlook.com ရဲ့ကြားနာပွဲမှာတနင်္လာနေ့ကတွားရောက်အမေးမြန်းခံပြီးနောက်တည့်မှာအခုလိုနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်။စုံစမ်းစစ်ဆေးနေတာမို့ဘာကြောင့်အခုလိုလုံခြုံရေးလက်ဟာခဲ့ရလဲဆိုတာကိုကြားနာပွဲမှာဖြေဆိုဖို့ညှိဆိုခဲ့တာကြောင့်လွတ်တော်အမတ်တွေနဲ့အဆင်မပြေလည်းဖြစ်ခဲ့ပါသေးတယ်။ Republican အောက်လွတ်တော်အမတ် Nancy Mace ကကြားနာပွဲမှာပဲနှုတ်ထွက်စာကိုအကြမ်းရေးသွားဖို့ပြောခဲ့တာကိုလည်း Mace Campbell ကအဲ့ဒီတုန်းကငင်းဆိုခဲ့ပါသေးတယ်။ဥရောပသမ္မဂ EU ကာကွယ်ရေးဝန်ကြီးများအစည်းအဝေးကို Hungary မှာမလုပ်ဖက် EU ရုံးချုပ်ရှိရာ Brussels မှာကျင်းပဖို့ဆုံးဖြတ်လိုက်ပါတယ်။ဒါကိုထူးမခြားတာဆုံးဖြတ်ချက်အဖြစ် Hungary နိုင်ငံရဲ့ဝန်ကြီး Peter Szijjártó ကတုံ့ပြန်လိုက်ပါတယ်။ပုံမှန်အားဖြင့်ဆိုရင်တော့ EU ရဲ့လက်ရှိအလက်ကျဥက္ကဋ္ဌတာဝန်ကျတဲ့နိုင်ငံမှာပဲဒီလိုအစည်းအဝေးတွေကိုကျင်းပနေရှိတာပါဇူလိုင်တနေ့ကစပြီးလက်ရှိအလက်ကျဥက္ကဋ္ဌတာဝန်ယူရတဲ့ Hungary ဝန်ကြီးချုပ် Viktor Orbán ဟာယူကရိန်းညီညာရေးအတွက် EU ဥက္ကဋ္ဌအဖြစ် Russia သမ္မတ Putin American Republican သမ္မတလောက် Donald Trump တို့နဲ့အဖွဲ့နဲ့မညီနိုင်ပဲသူ့တဘောနဲ့သူတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ဒါကြောင့် Hungary နိုင်ငံ Budapest မှာ August 28-29မှာကျင်းပမယ်ကာကွယ်ရေးဝန်ကြီးအဆင့်အစည်းအဝေးကိုအဒီမှာမကျင်းပတော့ဘဲ Brussels ကိုရွှေ့ခဲ့တာပါတင်ကြတာသဘောဆောင်ပြီးEU အနေနဲ့အချက်ပေးဖို့လိုအပ်ပါတယ်လို့ EU ရဲ့နိုင်ငံခြားရေးမူဝါဒအကြီးအကဲ Joseph Borrell ကတင်ပြတွေကိုတနင်္လာနေ့ကပြောပါတယ်ညီညီရဲ့အစိုးရတရားဖွဲ့စည်းဖို့တရုတ်ဂျားဝန်ကြီးနိုင်တကယ်တဲ့ Hamas Fatah ပါဝင် Palestine အဖွဲ့၁၄ဖွဲ့သဘောတူညီချက်တရက်ကိုဥရောပသမ္မဂ EU ကထောက်ခံလိုက်ပါတယ်သူတို့အချင်းချင်းကြားမှာညီညီရဲ့ဖြစ်စဉ်ကိုကျွန်တော်တို့ထောက်ခံကြရမှာပါလို့ EU နိုင်ငံခြားရေးမူဝါဒအကြီးအကဲ Joseph Borrell ကအင်္ဂါနေ့မှာတင်ပြတွေကို Brussels မှာပြောပါတယ်ဒါပေမဲ့ Hamas အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်အမေရိကန်ကသတ်မှတ်ထားပြီးအစိုးရထဲမှာ Hamas ပါမကိုလက်မခံဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Matthew Miller က Washington DC မှာအင်္ဂါနေ့ကတုံ့ပြန်ပြောလိုက်ပါတယ်။ Palestine ကြားကွဲဒေတာတွေအဆုံးသတ်ပြီးညီညွတ်ရေးကိုခိုင်မာအောင်တိစောက်ဖို့သဘောတူကြကြောင်းတရုတ်နိုင်ငံတော်ပိုင်းသတင်းဌာန CCTV ကကြေညာခဲ့တာပါ။ဒါပေမဲ့စစ်ပီးအစိုးရမှာ Hamas ပါတာကိုရောအမေရိကန်ကြောတော့တော့ခံရထားတဲ့ Palestine အာဏာပိုင်အဖွဲ့ဂါဇာမှာအုပ်ချုပ်ဖို့ကိုပါ Israel ကလက်မခံပါဘူး။စစ်မဖြစ်ခင်တုန်းကလိုအုပ်ချုပ်ရေးပြန်မလုပ်လို့တော့ပဲ Palestine အဖွဲ့အသီးသီးကသဘောတူကြတဲ့ကျွမ်းကျင်သူတက်ကနိုကရက်တွေနဲ့ပဲအစိုးရဖွဲ့စည်းဖို့ Hamas တာဝန်ရှိသူတွေကစစ်ဖြစ်ခါစားတုန်းကပြောခဲ့ပူပါတယ်။
မနေ့ကစီစဉ်နေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်ပို့ဒူးနဲ့မနေ့က View ရုပ်သံသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံကိုလက်နက်တင်ပို့မှုစာချုပ်ဒါမှမဟုတ်တင်ပို့ခွင့်ပါမစ်တွေရပ်ထားဖို့တောင်အာဖရိက Golden Data အထက်တရားရုံးကအမိန့်ချမှတ်လိုက်ပါတယ် ဝစီဘုံနဲ့မညီညွတ်တဲ့အစိုးရပြောင်းတဲ့ဓမ္မဖို့လူမျိုးသုံးသပ်ဖြတ်မှုဆေးရဆွေးမှုနဲ့လူသားမျိုးနွယ်ပေါ်ရာဆွေးမှုကျူးလွန်တဲ့နိုင်ငံတွေကိုလက်နဲ့တင်ပို့လွှဲပြောင်းမှုရပ်ဆိုင်မှုနိုင်ငံလုံးဆိုင်ရာတပ်ပြိုးချက်လက်နက်များထိန်းချုပ်ရေးကော်မတီ NCACC ကိုတရားရုံးကအမိန့်ထုတ်လိုက်တာဖြစ်တယ်လို့အာဖရိကကာကွယ်ဆိုင်ရာသတင်းတွေကိုဖော်ပြတဲ့ Defense Web Internet စာမျက်နှာကပြောပါတယ်။ဒေါ်အာဖရိကတရားစွဲဆိုရေးဘူဌာန SALC ရဲ့ကိုစားလူခွန်ရဲ့ရှေ့နေများအဖွဲ့ LHR ရဲ့လျှောက်ထားချက်ကိုတရားရုံးကဇူလိုင်19ရက်နေ့မှာခုလိုတုံ့ပြန်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။လူခွန်ရဲ့ချိုးဖောက်နေတဲ့အတိုင်းပြည်နဲ့ဆက်အနာတင်းထားတဲ့အတိုင်းပြည်တွေကိုလက်နဲ့တင်ပို့တာဥပဒေနဲ့မညီညွတ်ပါဘူး။ဒေါ်အာဖရိကအနေနဲ့တာဝန်ခံမှုတာဝန်ယူမှုရှိတဲ့လက်နက်ကုံသွယ်ရေးဖြစ်ဖို့ဒီအမိန့်ကအရေးကြီးလာပါတယ်လို့ SALC ရဲ့နိုင်ငံတကာတရားမျှတရေးထားတာအခြေခဲ့ဒေါက်တာအတီလာကစ်လာကပြောပါတယ်။ဒေါ်အာဖရိကကလည်းမြန်မာလက်နက်တင်ပို့ရေးသာမကတခြားတိုင်းပြည်တွေအပေါ်မှာလည်းဒီအမိန့်ကတည်ရမှုရှိနိုင်မယ်လို့ Justice for Myanmar အဖွဲ့ကတော့ဆိုပါတယ်။အမေရိကန်နိုင်ငံဒီမိုကရက်ပါတီရဲ့သမ္မတနောင်ဖြစ်ဖို့အလားအလာများနေတဲ့ကမ်မလာဟဲရစ်အတွက်အိန္ဒိယနိုင်ငံနယူးဒယ်လီမှာတချို့ကဂုဏ်ယူနေကြပေမဲ့တချို့ကတော့သူ့ဘသူလည်းမင်းနေကြပါတယ်။လွန်ခဲ့တဲ့လေးနှစ်ဒုတိယသမ္မတအဖြစ်ကျန်းသစ်စာချိန်ဆိုတုန်းကသူ့အမေမိသားစုမျိုးဆက်ရှိရာကြီးရွာမှာတော့စိတ်လှုပ်ရှားကြီးလှုပ်ရှားခဲ့ကြတာနဲ့တော့အခုခါမှာကွဲပြားနေပါတယ်။ကမ်မလာဟဲရစ်ရဲ့မိခင်ကအိန္ဒိယကဖြစ်ပြီးသူ့ဖခင်ကဂျမေးကာကဖြစ်ပါတယ်။ဟရစ်ကဂျမေးကာဘက်ကိုပို့ပြီးမဲတင်ပြောလို့ရှိပါတယ်။ဒါပေမဲ့မနစ်ကျော်လာမှာအိန္ဒိယဝန်ကြီးချုပ်မရင်ဒရာမိုဒီအမေရိကန်ကိုလာတော့သူ့အမေရှာမလာဂိုပါလန်ရဲ့ဖခင်အကြောင်းကိုဟရစ်ကပြောပြခဲ့မှုပါတယ်။ဟရစ်ရဲ့အဖိုးပီဗီဂိုပါလန်ဟာအစိုးရဝန်ထမ်းဖြစ်ပြီးအစိုးရတာဝန်ပေါ်အလေးထားမှုနဲ့ဒီမိုကရေစီပေါ်လေးစားမှုတို့ကိုသူ့ဖိုးစီကသူရရှိခဲ့တဲ့အကြောင်းအဖိုးစာတီတမီနာဒူပြည်နယ်ကကမ်းခြေတစ်ခုမှာအဖိုးနဲ့လက်တွဲလှောက်ရင်းအဖိုးကဒီမိုကရေစီအကြောင်းရှင်းပြခဲ့ဘူးတာကိုမော်ဒီကိုပြောပြခဲ့ပါတယ်။ဒါပေမဲ့တမီနာဒူပြည်နယ်ကသတင်းစာတွေမှာတော့ဟဲရစ်သတင်းထက်သမ္မတဘိုင်ဒန်သမ္မတရွေးကောက်ပွဲဝင်တော့တဲ့သတင်းကိုတော့ထိတ်သန့်အဖြစ်ဖော်ပြနေကြတဲ့ကြောင်းတမီနာဒူကနိုင်ငံရေးသုံးသပ်သူဆူမတ်ရမန်ကပြောပါတယ်။အီသီယိုးပီးယားနိုင်ငံဝေးလောက်ခေါင်ဖျားနေရာမှာမြေပြိုကျတဲ့ကြောင်းကတင်ကြတဲ့သူတွေပါဝင်လူပေါင်းအနည်းဆုံး229ယောက်သေဆုံးတယ်လို့ဒေသအာဏာပိုင်တွေကအင်္ဂါနေ့မှာပြောလိုက်ပါတယ်။ကြောက်မဲ့ဖွယ်ဆုံးရှုံးမှုပါလို့ဝန်ကြီးချုပ်ကဆိုပါတယ်။အီသီယိုးပီးယားတောင်ပိုင်းကန်ချိုဆန်ချက်ဂေါစတီအရက်မှာမိုးကြီးခဲ့တာကြောင့်မြေပြိုသေဆုံးကြသူတွေထဲမှာကိုယ်ဝန်ဆောင်အမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါဝင်ကြပါတယ်လို့ဒေသအုပ်ချုပ်ရေးမှူးဒက်မောင်ဝီအေလီကပြောပါတယ်။အနည်းဆုံး9ယောက်ကိုတော့ပြန်ဆွဲထုတ်ကယ်တင်နိုင်ခဲ့တယ်လို့သူကဆိုပါတယ်။ကြောင်မဲ့ဖွယ်ဆုံးရှုံးမှုတွေအတွက်အလွန်ကိုစိတ်မကောင်းဖြစ်အောင်အီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်က Facebook လူမျိုးစာမျက်နှာမှာဖော်ပြပါတယ်။ Federal ဆိုရဘေးအနေနဲ့တာစီကာခွဲရဲ့အလုပ်ဖွဲ့ကအဲ့ဒီညမှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတယ်လို့ဝန်ကြီးချုပ်ကဆိုပါတယ်။အီသီယိုးပီးယားအာဏာရပါတီကလည်းခုဖြစ်အတွက်ဝန်ရရပါကြောင်းသတင်းထုတ်ပြန်ပါတယ်။ဒင်းငွေတွေတုန်းကမြေပြိုခဲ့တဲ့အတွက်ရှာဖွေကယ်ဆယ်နေတုန်းမှာပဲတနင်္လာနေ့မှာထပ်မပြီးမြေပြိုကျတာကြောင့်အသေးပြောက်ကပို့ပြီးကြီးမားသွားကြရတာပါ။
ဥတင်မောင်သမရှင်အခုတော့မြန်မာနိုင်ငံတဝန်းစစ်ရင်းနဲ့သဘာဝဘေးဒဏ်ဆိုင်ရာသတင်းဆောင်မတွေကိုတင်ပြပါမယ်။ကချင်ပြည်နယ်မြေချင်းနာဗမော်မိုးကောင်စတဲ့မြို့နယ်အများစုမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းပြတ်တောက်နေတာဒီနေ့နဲ့ဆိုရင်3ရက်ရှိလာပြီလို့မြို့ခံတဦးကပြောပါတယ်။အခုလိုဖုန်းအင်တာနက်လိုင်းပြတ်တောက်နေတဲ့တစ်ချိန်တည်းမှာပဲတိုက်ပွဲဖြစ်လာမယ့်အခြေအနေရှိတယ်ဆိုတဲ့ကောလာဟလာကြောင့်မြေချင်းနာမြို့ခံတချို့ကြိုတင်စစ်ဘေးရှောင်တာမျိုးရှိလာတယ်လို့လည်းပြောကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
ကချင်ပြည်နယ်မြစ်ကြီးနားအပါဝင်မြို့နယ်အများစုမှာဖုန်းလိုင်းအင်တာနက်လိုင်းပြတ်တောက်နေတာဇူလိုင်လ23ရက်နေ့ဆိုရင်တော့3ရက်ရှိလာပြီလို့အိန္ဒိယနယ်စပ်ဘက်ရောက်သွားတဲ့မြစ်ကြီးနားမြို့ခံတဦးကပြောပါတယ်အခုလိုဖုန်းအင်တာနက်လိုင်းတွေပြတ်တောက်နေတဲ့တစ်ချိန်တည်းမှာပဲမြစ်ကြီးနားမြို့နယ်ပတ်ဝန်းကျင်ဒေသတွေမှာတိုက်ပွဲဖြစ်လာမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးတိုက်ပွဲဖြစ်လာရင်မကိုစိုးရိမ်တာကြောင့်မြစ်ကြီးနားကတချို့မြို့ခံတွေကြိုတင်စစ်ဘေးရှောင်တာမျိုးရှိလာတယ်လို့မြစ်ကြီးနားမြို့ခံကပြောပါတယ
်
ဖုန်းလိုင်းတွေတုံးမရတဲ့ခါမှာမြို့ကန်တွေစိုးရင်လာတယ်စစ်ဖြစ်မယ်ဆိုတဲ့ကောလာဟလတွေလည်းရှိတော့စိုးရင်တယ်ဒါကြောင့်မလို့တချို့ပြောင်းရွှေ့သူတွေရှိတယ်မြေကြီးနားမှာတော့စစ်ဖြစ်တာမရှိပေမဲ့ကောလာဟလတွေဖြစ်နေတယ်ဆိုပြီးတော့ဒေသခံတူပြောဆိုသွားတာပါ
ပြည်ခဲ့တဲ့ဇူလိုင်လ27ရက်မနေ့ပိုင်းကလည်း MPT, Mitel, Telenor, Ooredoo ဖုန်းလိုင်းတွေအသုံးပြုလို့မရဘဲအလုံးပြတ်တောက်နေပြီးတော့ဒီကနေ့အထိပြန်မရသေးပါဘူး။တဟာကချင်ပြည်နယ်တစ်ခုလုံးမှာပြတ်တောက်နေတာလို့အညံ့နေစားပဲရောက်သွားတဲ့မြစ်ချနာမြို့ခံကပြောပါရယ
်ဖုန်းတစ်ခုတည်းရတာတစ်ခုပဲဖြစ်တယ်ဖုန်းနဲ့ internet line
ဖုန်းနဲ့ internet line မရတာ3ရက်ရှိသွားပြီးတော့ဆက်သွယ်မရဖြစ်နေတယ်ကချင်ပြည်နယ်တစ်ခုလုံးဗမော်မိုးကောင်းမိုးမိတ်ဖားကန့်တစ်ခုလုံးမှာလည်းဖြစ်နေတယ်တလီနော MPT Mitel တစ်ခုမှသုံးလို့မရပါဘူးဆိုပြီးတော့ဒေသခံကပြောသွားတာပါ
မြစ်ချနာဗမော်မိုးကောင်းဖားကန့်စားလိုက်လက်ရှိဒေသအသွင်မှာနေထိုင်နေကြတဲ့ဒေသခံတွေကို FOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးဆက်သွယ်ရေး operator နီးပညာပြဿနာကြောင့်ဖုန်းလိုင်းပြတ်တောက်ရခြင်းဖြစ်တယ်လို့ဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရမှုဦးကျော်ဦးက VOA ကိုပြောပါတယ
်။ဦးနဲ့နေဟိုတူပါလေမိုးကုတ်လားမိုးမိတ်လားအဲ့ဘက်က fiber တစ်ချောင်းပြတ်သွားလို့ဖြစ်နေတာပါ။အဲ့ဒါကပြင်ပြီးသွားရင်တော့ပြန်ကောင်းမှာပါနော်။ဟုတ်။နီးပညာပြဿနာပါ။ဟုတ်ဟုတ်။ဒါပြတ်သွားလို့ပါနော်။ဟုတ်ဟုတ်။
ဖုန်းလိုင်းအင်တာနက်လိုင်းပြတ်တောက်နေတာကြောင့်သတင်းစီးဆင်းမှုရပ်တန့်နေပြီးတော့ကောလာဟလသတင်းတွေကြားစိုးရိမ်မှုတွေမြင့်တက်နေတယ်လို့ဘေးလွတ်ရာရောက်သွားတဲ့မြစ်ဂျီနာမြို့ခံကပြောပါရယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းမှာကချင်ပြည်နယ်အတွင်းကမြို့နယ်တချို့မှာအင်တာနက်လိုင်းတွေပြတ်တောက်ခဲ့ဖို့ပြီးတော့ဒီဇင်ဘာလအတွင်းမှာလည်းမြစ်ဂျီနာမြို့မှာတစ်ပတ်လောက်ဖုန်းလိုင်းအင်တာနက်လိုင်းတွေပြတ်တောက်ခဲ့ဖို့ပါရယ်
တနင်္သာရီတိုင်းနယ်ကဆစ်ဆောင်တွေအတွက်ဆေးဝါးလိုအပ်ချက်နဲ့ရိတ်ခါလိုအပ်ချက်တွေရှိနေတယ်လို့ဆစ်ဆောင်ကူညီပေးနေသူတွေကပြောပါတယ်။အခုမိုးရင်းကာလမှာဆစ်ဆောင်နေသူတွေငှက်ဖျားရာသီတုပ်ကွေးနဲ့သွေးလွန်တုပ်ကွေးအပြင်ရေမတန့်တဲ့နောက်ဆက်တွဲဝမ်းရောဂါဖြစ်သူတချို့လည်းရှိတယ်လို့ပြောပါတယ်။တနင်္သာရီတိုင်းအတွင်းကဆစ်ဆောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့သတင်းပေးပို့ချက်ကိုတော့ကိုညံဝဲအောင်ကပြောပြထားပါတယ်ရှင်။
တနင်္သာရီတိုင်းထဲမှာစစ်ကြောင်းထိုးတာလက်နက်ကြီးပစ်ခတ်တာနဲ့လေကြောင်းရံအပါအဝင်တိုက်ပွဲအခြေအနေတွေကြောင့်ဒေသခံတွေဟာယာယီစစ်ဆောင်နေတာကနေသူတို့ရဲ့ရွာလေးစီအခုထိမပြန်နိုင်ကြသေးပါဘူးအခုမိုးရင်းကာလမှာစစ်ဆောင်သူတွေကြောင့်ယာတီတုပ်ကွေးနဲ့အခြားရောဂါတွေလည်းဖြစ်နေကြပြီးသူတို့အတွက်ဆေးဝါးလိုအပ်ချက်ကတော်တော်လေးရှိနေတယ်လို့တနင်္သာရီမြို့နယ်ကလူသားစာနာရေးအဖွဲ့ရဲ့တာဝန်ခံတဦးကပြောပါတယ်
ခုဆိုလို့ရှိရင်ရတီတုပ်ကွေးပေါ့နော်ဒါသွေးလောတုပ်ကွေးနေရောနှိမ့်ချပိုင်းရောပေါ့နော်တခြားရေချောက်ပတ်သိတဲ့ရောဂါတွေလည်းဟိုဝက်ပြဝက်စောတွေလည်းတို့များရှိတယ်ပေါ့နော်အမှန်ကျွန်တော်တို့ဘက်မှာဆေးရလေးနဲ့တင်ရပြပိုင်းလေဆိုတော့လေဟိုအရင်စီးတဲ့ဆေးလေးနဲ့ပဲဒီလိုမျိုးပဲဟိုမိဝဲပြီးတော့ပဲနေနေရတယ်ပေါ့နော်နှိမ့်ချတွေတော့လည်းရှိတယ်နှိမ့်ချဆိုလို့ရှိရင်ကျွန်တော်တို့ဒီသမင်သားကြီးကြီးလေးကျမ်းမကျမ်းမကြီးဒီနှိမ့်ချဌာနနေပြီးတော့ကျွန်တော်ဟိုတစ်ချက်ခန့်နဲ့ပြန်ပြီးတော့ယူရတဲ့ highlight ရှိတယ်ခင်ဗျာကျော်ဖဲမှာတော့လှုပ်လှမှုတော့လောက်ဝမရှိဘူးပေါ့နော်ဒီနောက်ပြီးတော့စစ်ဆောင်တွေတွေ့တယ်ကျွန်တော်စားနပ်ရိက္ခာတွေလည်းလှုပ်လှမှုမရှိဘူးပေါ့နော်တန်းတဲ့ကားဆိုတော့ကျွန်တော်ဖြည့်စင်ထားတာပေါ့နော်ဟု
တ်တပ်ပွဲကြောင့်စားနပ်ရိက္ခာနဲ့ဆေးဝါးတည်ယူခွင့်ကန့်သက်ခံရတဲ့အထက်မှာတနင်္သာရီမြို့နယ်လည်းပါဝင်ပါတယ်နေရမပြောင်းနိုင်သေးတဲ့စစ်ဆောင်တွေအတွက်စားနပ်ရိက္ခာနဲ့အမိုးအကာတွေလည်းလိုအပ်နေဆဲဖြစ်ပါတယ
်အဓိကတော့ကျွန်တော်စစ်ဆောင်တွေနဲ့တွေ့နေပတ်သက်ပြီးတော့အဲကျွန်တော်စာနေရိတ်ခါလို့နောက်တစ်ခုကကျွန်တော်အခုကလာဆိုကျွန်တော်ကယာယီပေါ့နော်ယာယီတဲနေအခုဆိုလို့ရှိရင်ကျွန်တော်မအမိုးပေးဖို့ကျွန်တော်မမိုးကနေပါလေဟိုမရှိဘူးပေါ့နော်အဲ့ဒါစားလို့မျိုးတွေကျွန်တော်ဆက်ပတ်ပေးနိုင်ရင်ပို့ပြီးတော့ဆင်ပြမှာပေါ့နော်ပြီးတော့ဆေးဝါးနေရောပေါ့ဟုတ
်ဆစ်ဆောင်သူအများစုဟာသူတို့ရဲ့ရွာတွေအချိန်မီွေးလက်နဲ့ကင်ပတိပခကြုံလာနိုင်လို့မပြန်ရဲကြသေးပါဘူးတချို့ဆစ်ဆောင်နေတဲ့နေရာတွေမှာမိုးကြကာလငှက်ဖျားဖြစ်သူတော်တော်များများရှိနေပြီးအခုအချိန်မှာချင်းတော်တွေလိုအပ်နေတယ်လို့တွဲလက်ညီညီဆစ်ဆောင်ကူညီရေးအဖွဲ့တာဝန်ရှိသူကလည်းပြောပါတယ
်ငွေပြောက်ကတော့ကျွန်တော်ပြန်မအဖြစ်တလောက်ဆိုတော့တော်တော်လေးကိုဖြည့်ကြောပါနော်ဟုတ်ကဲ့ခင်ဗျာဟိုမိုးလဲရောက်လို့ဆိုတော့ဆေးဝါးလည်းအတော်သေးတာလုံးရှိရပါနော်ခင်ဗျာဟုတ်ကျွန်တော်ပြန်မတော့အမှန်တိုင်းပြောကြောဆေးဆောင်တွေတွေပေါ့နော်ညောတော်လေးတွေရောကျွန်တော်ဖြင်းနိုင်မှာဆိုတော့အဲချစ်ထားလေးလေးချေပါနော်ဟုတ်ကဲ့ခင်ဗျာ
ရင်းမိုးဆောင်ရာဒီတိုင်းမှာဆစ်ဆောင်နေအတွက်မဖြစ်မနေအခြေခံလိုအပ်ချက်တွေကလည်းဇက်တိုက်ရှိနေတယ်လို့ကူညီနေသူတွေကပြောပါတယ်ဆစ်ကောင်စီနဲ့ဒေသတွင်းတော်လိုင်းရေးအင်အားစုတွေကြားတိုက်ပွဲတွေကြောင့်တနင်္သာရီတိုင်းထဲမှာနေစဉ်ဆစ်ဆောင်နေသူရှိနေတာပါတနင်္သာရီတိုင်းဒတိုင်းလုံးမှာပြီးခဲ့တဲ့ဇွန်လကနေရက်စွန့်ခွာပြီးထွက်ပြေးတင်းဆောင်သူ 5,100 ကျော်ထိရှိခဲ့တယ်လို့တနင်္သာရီတိုင်းထဲကအဖြစ်အပျက်တွေကိုမှတ်တမ်းယူနေတဲ့SE5 တနင်္သာရီကဖော်ပြထားပါတယ်စစ်ကြောင်းထိုးဝင်တာနဲ့တိုက်ပွဲဖြစ်ပေါ်တဲ့အခြေအနေတွေပေါ်မူတည်ပြီးစစ်ဆောင်တွေအတွက်ကအမြဲတမ်းအပြောင်းအလဲရှိနေတယ်လို့ပြောဆိုကြပါတယ်ခင်ဗျာ
အဲဝရီတိုင်းတွင်းကမြို့နယ်တချို့မှာရေကြီးရေရှမ်းတာတွေဖြစ်နေပြီးတချို့နေရာတွေမှာမြေကြီးချတာကိုကောက်ွယ်ထားတဲ့ကျေးရွာတတမန်တွေကျိုးပေါက်တာမျိုးတွေဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုသားညုံကပြောပြထားပါတယ်ရှင
်။အခုဇူလိုင်လအတွင်းအဲဝရီမြို့ရဲ့အထက်ပိုင်းမြဝန်းဒေသတွေမှာမိုးကြီးရေရှမ်းပြီးတော့အောက်ပိုင်းဒေသတွေမှာဆက်ပြီးတော့မိုးတွေရွာနေတာကြောင့်အေရီမြေပါဝင်ချင်းတွင်းငဝင်နဲ့ဒုထဝတီတုံးမြစ်တွေမှာစိုးရင်ရမှတ်ကျော်လွန်လာနေပြီဖြစ်ပါတယ်။ဒါကြောင့်မို့အေရီမြေအောက်ပိုင်းမြို့ရကျွန်းပေါ်ကဒေသတွေကကြေးရွာတချို့တာလမန်ကျိုးပဲ့ပြီးတော့ရေပေါ်ရှေ့ပြောင်းမှုတွေလုပ်နေရပါတယ်။ဟင်းသဒဇလွန်ငတိုင်းချောင်းတာပေါင်းဒီမြို့နယ်တွေမှာတော့စိုးရင်ရမှတ်အထက်ကိုရောက်ရှိနေတယ်လို့မိုးလီဝတာနဲ့ဇလဗီရာညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။မြစ်ထပ်ပိုင်းရေတွေကမြောက်ပိုင်းကိုစီးစစ်နေတုန်းဖြစ်တယ်လို့ ERI တိုင်းမြို့နယ်တချို့မှာအခုလကုန်ထိရေရှမ်းမှုတွေရှိနိုင်ကြောင်းမိုးစလဌာနရဲ့ညွှန်ကြားမှုဦးလာထုံးက VOE ကိုပြောပါတယ
်။ ERI ကတော့ဝင်းဝူးကူတော်တော်တယ်တော့ဒါလိုဒီလိုလားကုန်နောက်ပြီးတော့အနေမျိုးကသိနေတယ်။သို့တော်လည်းဆပိုင်းဒေသကဟိုဆရာကြီးတွေဒီကိလာတို့မောကတာတို့ဆရာတွေကအရင်စကြည့်နေကြတယ်လို့ဆိုရင်မအောင်တော့ကြာရောက်သွားမှာလို့တော့
ERI တိုင်းဇလွန်မြို့နယ်၊တာပေါင်းမြို့နယ်၊ပန်းတနော်နယ်၊ဟင်းသရမြို့နယ်တွေမှာကြေးရွာတာတမန်တွေကျူးပေါက်ခဲ့ပြီးတော့ကုန်းနဲ့စပားဆိုင်ခင်းတွေပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဟင်းသရမြို့နယ်ရဲ့လက်ရှိအခြေအနေကိုတစ္ဆာရှင်ကယ်ဆယ်ရေးအသင်းရဲ့တာဝန်ခံကခုလိုပြောပါတယ်။
ဒီကရာမှာဆိုလို့ရှိရင်တော့ခွေးမတဲ့ကျော်လုံးပြီးတော့ကမ်းမြူသွားတာကပေါက်တဲ့ကြီးရွာသွားလို့ပါရှိတယ်လေ။ဒီကြောင်တို့ကလည်းပါသွားတယ်လေ။အဟာမြောင်ဘက်မှာလည်းရှိတယ်လေ။မြောင်ဘက်လည်းရေခဲခဲလေးတက်လို့အင်းလေးခေါင်းထိမြုပ်လို့သူတို့ကလည်းကိုယ်ကိုပြောင်းရှိရတယ်ပေါ့။ဟိုလူကခေရဲ့ကျုံကိုရတာအပြတ်သွားတာဆိုတော့လေ။အဲဒါကြောင့်မလို့ဒီကြီးရတော့မပေါ်နိုင်တော့လူတွေပဲခုံကြီးကြောင်နေမှာတော့လောလောဆယ်ပြောင်းရှိနေတိုင်းကြတယ်
ဇူလိုင်လ၁၂ရက်လောက်မှာဒီ ERD မြေကြီးမှုဟာမြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းဒေသကိုရောက်ရှိပါရတယ်။မနေ့ကဇူလိုင်၂၂ရက်မှာဒီမကွေးတိုင်းဒေသတချို့မှာရေကျလာပြီးမဲ့စိုးရင်ရေမှတ်တွေရှိနေတုန်းလည်းဖြစ်ပါရတယ်။ပဲခူးတိုင်းတာယော်ဒီခိုင်မူးညို့မြို့မှာတော့ ERD မြေဝင်ရောက်လာလို့တိနှံဆိုင်ခင်းအမြောက်များပျက်စီးဆုံးရှုံးခဲ့ရတယ်လို့သိရပါရတယ်။မူးညို့မြို့နယ်ကကျေးရွာ80လောက်မှာနှမ်းပြောင်းငရုတ်နဲ့စပားဆိုင်ဧက15,000ထက်ရှိနိုင်တယ်လို့ဒေသခံတွေကပြောပြခဲ့ပါရခင်ဗျာ။
မြန်မာဆိုင်ရာသတင်းဆောင်မတွေပြီးမှာတော့နိုင်ငံတကာသတင်းဆောင်မတွေနဲ့ဤပညာဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပါမယ်။ဩစတြေးလျနိုင်ငံတဝန်းကလုပ်ငန်းခွင်မျိုးစုံမှာဝန်ထမ်းတစ်ရှာဖွေရတာခက်ခဲတာကြောင့်ရွှေ့ပြောင်းနေထိုင်သူတွေကိုအလုတ်ခန့်နေကြပါတယ်။ Queensland အရက်ကဓာတ်ဆီဆိုင်တွေမှာရွှေ့ပြောင်းနေထိုင်သူတွေအလုတ်လုတ်ကင်နေကြပါတယ်။ AP သတင်းဆောင်မကိုမိုက်အတန့်စင်ပြောပြထားပါတယ်ရှင်။
ရွှေပြောင်းနေထိုင်သူ Alfred Norman ကအလုပ်တွေတစ်ခုစတင်လုပ်ကိုင်နေပါလေ
To be honest when I first arrived I thought I'll be working at a meatwork
ပုံမှန်လေးလေးပြောရမယ်ဆိုရင်ကျွန်တော်ဒီကိုစရောက်တုန်းကအသားထုတ်တဲ့နေရာဒါမှမဟုတ်လေထဲမှာအလုပ်လုပ်ရမယ်လို့ထင်ထားခဲ့တာပါဒီတဲ့အများကြီးပိုကောင်းတဲ့ဝန်ဆောင်မှုကဏ္ဍမှာအလုပ်လုပ်ရတော့အရန်ကိုအံ့အားတင့်သွားပါတယ
် Fiji ကျွန်းကနေ Australia နိုင်ငံ Bundaberg မြို့နဲ့ Harvey Bay မြို့တွေကိုလာပြီးတော့ဒက်စီဆိုင်တွေထဲမှာအလုပ်လုပ်ကြတဲ့သူအုပ်စုမှာသူအပါအဝင်၈ယောက်ရှိရပါ
is a blessing for me cause
လေထဲမှာလှုပ်လို့ရမှာဆိုတော့ရမ်းခက်ခဲမှာဖြစ်တာကြောင့်ဒီမှာလှုပ်ခွင့်ရတာကိုပဲကောင်းကြီးပေးမှုတစ်ခုဖြစ်ကျွန်တော်မှတ်ယူပါတယ
် Pacific Australia အလုပ်သမားရွှေပြောင်းရဲ့အစီအစဉ် PALM က Wessel Petroleum ဓာတ်ရှိဆိုင် company ကိုတည်ယဝင်အလုပ်ရှင်ဖြစ်လက်ခံအတည်ပြုထားပါတယ် Queensland အရက်တဝမ်းဓာတ်ရှိဆိုင်ကွဲ19ခုမှာအလုပ်သမားအသစ်ရှာဖွေခန့်ဖို့ဒီ company ကအခက်ကြုံခဲ့ရတာပါ
whether it's serving customers stacking shelves
ဝယ်သူတွေကိုရောင်းပေးတာကုန်စည်တွေကိုစင်ပေါ်မှာစီပြီးဖြည့်တာအစားအသောက်ချက်တာနဲ့ coffee ဖြော်တာဒီလိုမျိုးဝန်ဆောင်မှုပေးတဲ့အလုပ်ကိုင်နေရာတွေကိုဒေသခံတွေနဲ့ဖြည့်နိုင်ဖို့ကျွန်တော်တို့တော်တော်အခက်ကြုံရပါတယ
်အစားတုံးကတော့ရွှေပြောင်းနေထိုင်သူတွေအလုပ်လုပ်ချင်းစိုက်ပျိုးရေးကဏ္ဍမှာဝန်ထမ်းသစ်တွေအဖြစ်ခန့်ထားရတာလည်းအခုတော့လူအုံယုံစောက်ရှောက်မှုအသားထုတ်စရုံခရီးသွားနဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာပါအလုပ်သစ်တွေကိုချဲ့ထွင်ထားပါတယ်အခုလက်ရှိဩစတြေးလျနိုင်ငံမှာပစိဖိတ်ရေဝန်ကလာပြီးတော့နေထိုင်နေတဲ့အလုပ်သမား4,000ကဒေသခံစီးပွားရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေပါတယ်
Importantly the workers have to get paid Australian market rate.
ရည်ကြီးတာကတော့အလုပ်သမားတွေကဩစတြေးလျဈေးကွက်စံနှုန်းနဲ့အညီလောက်ခလာစာရကိုရမှာဖြစ်ပြီးဒီအလုပ်ကိုဒေသခံဩစတြေးလျနိုင်ငံသားတွေမလုပ်နိုင်တာ မလုတ်ချင်တာဖြစ်ကြောင်းအလုတ်ရှင်တွေကဖော်ပြရပါမယ်
။တခြားကဏ္ဍတွေမှာလည်းအလားတူရွှေ့ပြောင်းနေထိုင်သူတွေအလုတ်လုတ်ခွင့်ရအောင်လို့အစီအစဉ်တွေတိုးချဲ့တော်မှာဖြစ်တဲ့အကြောင်းဩစတြေးလျအစိုးရကကတိပြုထားပါတယ်
။ If there is exploitation
ဝန်ထမ်းတွေပေါ်အများထုတ်တဲ့လုပ်ရက်တွေရှိရင်အလုတ်ရှင်တွေမကဩစတြေးလျတနင်္ဂနွေလုံးမှာနာမည်ပြတ်မှာဖြစ်ပါလေ။
ဒေတာတွင်စီးပွားရေးလုပ်ငန်းတွေတိုးချဲ့ပြီးတော့ကဏ္ဍသစ်တွေမှာလည်းပစိဖိတ်ရေဝန်ကလာတဲ့သူတွေကိုအလုတ်ခန့်ဖို့စဉ်းစားထားတာပါအလုတ်ရှင်တွေကဝန်ထမ်းသစ်တွေအတွက်နေစရာစီစဉ်ပေးရမှာဖြစ်ပြီးအလုတ်မှာဘေးကင်းဖို့ကတိပြုရမှာဖြစ်တယ်ဆိုပြောလည်းအဆိုပြုထားတာပါ
These guys sort of changed
ဝန်ထမ်းသစ်တွေကကျွန်တော်တို့စီးပွားရေးပုံစံကိုတမျိုးပြောင်းလဲသွားစေပါတယ်သူတို့ကလူတွေနဲ့ပြောဆိုဆက်ဆံပြီးအလုတ်လုပ်ရတာကိုကြိုက်ကြတာပါ
ဒီစီစဉ်သစ်တွေကစီးပွားရေးလုပ်ငန်းရှင်တွေအတွက်ရောဝန်ထမ်းသစ်တွေအတွက်ပါအကျိုးများနိုင်တာဖြစ်ပါလိမ့်ရှင
်တရုတ်နိုင်ငံဟာကမ္ဘာပေါ်မှာအဝတ်ထည်ဝယ်ယူမှုနဲ့ထုတ်လုပ်မှုအကြီးဆုံးဖြစ်ပြီးတစ်နှစ်ကိုအဝတ်ထည်ပေါင်းတန်ချိန်26တန်ဆွန့်ပစ်ရပါတယ်အခုအခါမှာတော့နိုင်ငံရဲ့အရှိတ်ဘက်ကံယူတတ်မှရှိတဲ့အဝတ်ထည်ပြန်လဲအသုံးပြုတဲ့ဆက်ယုံနဲ့ရှန်ဟိုင်းမှာရှိတဲ့ Sunset D-Train လူငယ်ဒီဇိုင်နာတွေကဒီအရေးကြီးတဲ့အဝတ်ထည်ဆွန့်ပစ်မှုပြဿနာကိုဖြေရှင်းဖို့ကြိုးပမ်းနေကြပါတယ် AP သတင်းဆောင်ပါကိုအလိမ်မာပြောပြထားပါတယ်ရှင်
တရုတ်နိုင်ငံအရှိတ်ဘက်ကမ်းရိုးတန်းမှာရှိတဲ့ဇီးကျန်းပြည်နယ်ကဆက်ယုံမှာဆွန့်ပစ်ထားတဲ့ခြိသားအဝတ်ထည်တွေနဲ့အိရခင်းတွေကိုအယောင်အဖျော့အယောင်အရင်ခွဲပြီးတော့အလုတ်ခန့်ကျန်းပြည်ပေါ်မှာစုပုံထားပါတယ်။အလုတ်သမားတွေကအဝတ်တွေကိုအပိုင်းပိုင်းဖြတ်တဲ့ဆက်တွေနဲ့ထည့်တာမို့အင်ဂျီလက်တွေကော်လံတွေနဲ့ဒစိမ့်လေဘယ်တွေဟာတစားစီအပိုင်းစားတွေကွဲထွက်ကုန်ပါတယ်။တရုတ်နိုင်ငံရဲ့အထည်ဟောင်းပြလဲအသုံးပြုတဲ့အကြီးဆုံးဆက်ယုံတွေကတခုဖြစ်တဲ့ Wanjong Tianchan အထည်လိပ်ကုမ္ပဏီရဲ့အထည်လိပ်အဖြစ်ပြန်ထုတ်ဖို့ဒီအစီအစဉ်ကပထမဆုံးအစီအစဉ်ဖြစ်ပါတယ်။ကမ္ဘာတစ်ဝန်းမှာဆွတ်ပြစ်အထည်12ရာခိုင်နှုန်းကပြန်လဲအသုံးပြုပြီးဒီအဝတ်အထည်ဆွတ်ပြစ်မှုပြဿနာကအရေးကြီးတဲ့ကမ္ဘာလုံးဆိုင်ရာပြဿနာတစ်ခုဖြစ်ပါတယ်လို့ Fashion ရေရှည်တည်တက်ခိုင်ပြဲရေး Ellen MacArthur Foundation ကဆိုပါတယ်။ဆိုပြီးအဝတ်ထည်ရရဲ့တရားခိုင်လုံးကသာအဝတ်အစားအသစ်အဖြစ်ပြန်လည်အသုံးပြုကြပြီးတော့အများစုကိုမှုရာတွေထည့်တာလိုမျိုးတံပိုးနဲ့ပစ္စည်းတွေအတွက်သုံးကြပါတယ်အစိုးရကိန်းဂဏန်းအရာတည်ရတဲ့နှစ်စဉ်အဝတ်အထည်တန်ချိန်ပေါင်း26တန်းကျော်ဆွန့်ပစ်မှုတွေနဲ့ကမ္ဘာအကြီးဆုံးအထည်လိပ်ထုတ်လုပ်သူတွေရှိတဲ့တရုတ်နိုင်ငံထက်ဘယ်နိုင်ငံကမှဒီပြဿနာကမဆိုးရွားပါဘူးအဝတ်အထည်အများစုကိုတော့အမိုက်ပုံမှာလာပစ်ကြတာပါ
China should be the best place for post-consumer waste because we have manufacturing here.
ဒီမှာအထည်ကျုံဆက်ယုံတွေရှိတယ်အဝတ်ထည်ဝယ်ယူသူတွေရှိတယ်ဆွန့်ပစ်ပစ္စည်းတွေကိုပြန်လည်သုံးနိုင်ဖို့လွန်ခဲ့တဲ့ဆယ်စုနှစ်များစွာကဒီပညာတွေဖန်တီးတည်ဆောက်ထားတဲ့အတွက်တရုတ်နိုင်ငံကအဝတ်ထည်လူသုံးခုပစ္စည်းတွေဆွန့်ပစ်ဖို့အကောင်းဆုံးနေရာဖြစ်တည်ပါတယ်။ဒါပေမဲ့တရုတ်ဈေးကွက်မှာဒီပြန်ထုတ်ထားတဲ့အထည်လိပ်တွေရောင်းချဖို့ဆွန့်ပစ်ပစ္စည်းပြန်လည်သုံးဖို့ခွင့်မပြုတဲ့ဥပဒေဆိုင်ရာပြဿနာတချို့ကရှိနေပါတယ်။
ဝါဂျိုတရားကြဆက်ယုံရဲ့အပြင်ဘက်ကုန်တင်ရေးတွေပေါ်မှာပလတ်စတစ်အိတ်နဲ့တိတိကျကျထုတ်ထားတဲ့အထည်လိပ်တွေကိုတရုတ်နိုင်ငံရဲ့ဝေးရနိုင်ငံရဲ့ခြားကအထည်ဈေးကွက်တွေစီကိုပို့မှာဖြစ်ပါတယ်။ပြန်လည်အသုံးပြုထားတဲ့အထည်လိပ်တွေကိုတရုတ်နိုင်ငံရဲ့အထည်ဈေးကွက်ထဲရောင်းချနိုင်ဖို့ပြောင်းလဲမယ်ဆိုရင်ထိတ်တန်းတာဝန်ရှိသူတွေရဲ့ခွင့်ပြုချက်လိုအပ်ပါတယ်လို့ဒလဝဲတက္ကသိုလ်က Fashion နဲ့အဝတ်ထည်လေးလာရေးပေါင်းပေါက်ခါကဆိုပါတယ်
။ So how to really change such a perception?to really send is
ပြန်သုံးပြုထားတဲ့အထည်တွေကိုရောင်းချခွင့်ရဖို့စီးမင်းတွေကိုဘယ်လိုပြောင်းမလဲကောင်းပါပြီဝေပီးသားသုံးပြီးသားအဝတ်ထည်တွေကအဲ့လောက်စိုးမနေပါဘူးတကယ်တော့ပြန်သုံးလို့ရတဲ့ဆွန့်ပစ်ပစ္စည်းတွေနဲ့လေပတ်နေတဲ့ fashion လမ်းကြောင်းအစ်တစ်ခုကို T20 ဆောက်ဖို့ဒါမှမဟုတ်ထုတ်ကုန်တစ်ခုရဲ့ရလက်ကောင်းကိုအသုံးချနိုင်မှာပါဒါကတကယ်ကိုအပြောင်းလဲတစ်ခုပါထိပ်ပိုင်းတာဝန်ရှိသူတွေစီကရှင်းလင်းပြသတဲ့ခွင့်ပြုမှုလိုအပ်နေတာအသေးချာပါ
ဒါပေမဲ့အခုချိန်မှာတော့ဆွန့်ပစ်အဝတ်ထည်ရဲ့စိန်ခေါ်မှုတွေကိုဖြေရှင်းဖို့စူးစမ်းမှုကတော့စမ်းသပ်တီထွင်ပြီးအမိကိုကင်းတဲ့အဝတ်ထည်ဒီဇိုင်းရေးဆွဲသူတွေကိုလုပ်ငန်းခွင်မှာတွေ့မြင်လာကြရတာပါတရုတ်လူငယ်တွေကြားမှာအသိပညာတွေတိုးလာတာဟာအဝတ်အထည်ပုံစံစမ်းပြန်လုပ်အထည်အလုပ်ငန်းတွေပေါ်ပေါက်လာစေဖို့အထောက်အကူဖြစ်စေပါတယ်အသက်30အရွယ်ဒီဇိုင်နာတာပေါက်ဟာရှန်ဟိုင်းအခြေစိုက် Times Remake ကို2019ခုနှစ်မှာတည်ထောင်ခဲ့ပြီးတော့သူဟာတပတ်ရဲ့အဝတ်အထည်တွေကိုအဝတ်အထည်အသစ်တွေအဖြစ်ဒီဇိုင်းဖတ်တည်ပါတယ်ရှန်ဟိုင်းမှာရှိတဲ့အလုပ်ခန်းမှာတပတ်ရည်ကျင်းပပြီးတွင်အင်ဂျီတွေကိုအဝတ်အထည်ထုတ်လုပ်သူတွေကပုံစံအသစ်ဖြစ်အောင်ဖန်တီးထုတ်လုပ်နေတာပါသူတို့ရဲ့အထည်ပုံစံဒီဇိုင်းတွေကိုအွန်လိုင်းပေါ်စတင်ပြီးတော့ဓာတ်ပေါက်တဲ့သူရောက်ခမထီတို့ကအကျိုးတူလုပ်ခဲ့တဲ့လုပ်ငန်းဖြစ်ပါတယ်အ ခုခါမှာတော့ရှန်ဟိုင်းရဲ့ GNKI မှာလူသိများတဲ့ site တစ်ခုဖြစ်တဲ့သူ့ site မှာ Levi's နဲ့ Carhartt jacket တွေလို့ Ken Hao အဝတ်ထည်တွေရော Kimmy design အထည်တွေကိုပါရောက်ချနေတာပါ
我觉得真正有意义的产品它就是以前的。
အဓိပ္ပာယ်ရှိဆုံးထုတ်ကုန်တွေကတော့အရင်တုန်းကခေတ်ဟောင်းဒီဇိုင်းတွေပါ။အဲ့ဒီအချိန်တုန်းကခေတ်စားတဲ့ဒီဇိုင်းတွေလေ။အရင်ခေတ်တုန်းကပုံစံနဲ့အခုလက်ရှိဒီဇိုင်းတွေကိုပေါင်းစပ်ပြီးထူးခြားတဲ့အဝတ်ထည်ဒီဇိုင်းတွေကိုဖန်တီးလိုက်တာပါ။ဒါကဖက်ရှင်လုပ်ငန်းအတွက်တိုးတက်မှုတစ်ခုပဲလေ။
ကျောင်းနာကတော့ပလတ်စတစ်ပလင်းတွေငါးဖက်ပိုက်တွေနဲ့ဂိုဒီအိတ်တွေလိုပစ္စည်းတွေကရတဲ့ကုန်ကျန်းတွေနဲ့ဖန်တီးထားတဲ့အဝတ်တွေအိတ်တွေနဲ့တခြားအသုံးဆောင်ပစ္စည်းတွေကိုရောင်းချတဲ့ reclothing bag fashion အမှတ်တံဆိပ်ရဲ့ပိုင်ရှင်ဖြစ်ပါတယ်။ဒီအမှတ်တံဆိပ်ပစ္စည်းတွေမှာဘယ်ပစ္စည်းတွေသုံးထားသလဲဘလို့ထုတ်လုပ်ထားသလဲဆိုတာကိုဖုန်းနဲ့ scan ဖတ်လို့ရတဲ့ QR code တွေပါရှိပါတယ်။ဖိလစ်ပိုင်နိုင်ငံကနေဆင်းသက်လာတဲ့ရာစုနှစ်ပေါင်းများစွာကရိုးရာဒလေးတခုဖြစ်တဲ့နည်းနည်းသီးအရွက်ကနေချီပြေတွေကိုထုတ်လုပ်နိုင်ဖို့လီလန်တွေကိုလည်းသူကရေးဆွဲပါတယ်
။我们的生活中有一个非常不好的事情是
ကျမတို့အနေနဲ့စွန့်ပြစ်ပစ္စည်းပြန်သုံးဆွဲတာဖြည်းဖြည်းချင်းပြောင်းလဲလာနိုင်တယ်လို့ပြောနေပါတယ်။ကျမတို့ကဝယ်ယူတဲ့သုံးဆွဲသူတွေကိုစန့်ကျင်နေတာမဟုတ်ပါဘူး။ကျမတို့ကစွန့်ပြစ်သူတွေကိုစန့်ကျင်တာပါ။ပြန်လည်ဖန်တီးထားတဲ့စွန့်ပြစ်ပစ္စည်းတွေကိုဝယ်ယူဖို့လူတိုင်းကိုတွန်းအားပေးပါတယ်။အဲ့ဒီနောက်ွယ်မှာကိုယ့်ရဲ့တန်ဖိုးအတွေးခေါ်တွေကိုကူစားဖြစ်ပါတယ်။ဒါကိုတရုတ်နိုင်ငံကိုကျမတကယ်သိစေချင်ပါတယ်။
Reclothing bag အမှတ်တံဆိပ်က2010ခုနှစ်မှာစတင်ခဲ့ပြီးတော့အခုအခါမှာတော့အနောက်တိုင်းရေကြီးမှုနဲ့တရုတ်ပြည်သူကလက်ရာတွေရောနှောထားတဲ့ရှန်ဟိုင်းရဲ့သမိုင်းဝင်လမ်းကြားမှာရှိတဲ့အထင်ကြီးဆိုင်တစ်ခုဖြစ်ပါတယ်အဝတ်ပေါက်အပြင်ပတ်မှာတော့မသုံးထားတဲ့အဝတ်အထည်ပစ္စည်းတွေကိုထည့်လို့ရတဲ့အဝတ်ပုံကြီးတစ်ခုရှိပါတယ်။ရှန်ဟိုင်းကိုအလဲလာရဲ့ဒီဇိုင်းကိုရောက်လာတဲ့ကောလိပ်ကျောင်းသူတဦးကဒီဇိုင်းကအဝတ်အထည်တွေရဲ့ဒီဇိုင်းပုံစံတွေကိုအံ့ဩပြီးတယ်လို့ဆိုပါတယ်
။首先我觉得很神奇就是因为刚进门口的时候也听
ဆိုင်ထဲကိုစဝင်လိုက်တဲ့အခါမှာအဝတ်တော်တော်များများကိုပလင်းကုန်နေဒါမှမဟုတ်ပြောင်းမှုကုန်နေစပကုန်နေနဲ့လှုပ်ထားတယ်လို့ကျွန်မကိုပြောပါတယ်။ကျမအဲ့ဒီအဝတ်တွေကိုအသေးစိတ်ကင်ကြည့်တော့အရန်ကိုတက်တောင့်တက်တာရှိမဲ့ခန်းစားချက်မျိုးခန်းစားမိပါတယ်။ကျမလုံးဝမထင်ခဲ့ပါဘူး။တကယ်ကိုအံ့ဩဖို့ကောင်းပါတယ်။ပြန်လဲသုံးဆွဲဖို့ထုတ်လုပ်မှုနည်းလမ်းတွေကကုန်ကျစရိတ်များတာကြောင့် Reclothing Bank Company လိုမျိုးတခြားပြန်သုံးပစ္စည်းအဝတ်အထည်ဆိုင်တွေကအရောင်းချတဲ့အထည်တွေကလက်လီဈေးကွက်ကအထည်တွေထက်ပိုပြီးတော့ဈေးနှုန်းမြင့်မာပါတယ်။လူငယ်တွေကြားမှာကအဝတ်အထည် fashion သဘောထားတွေကတိုးတက်ပြောင်းလဲနေပြီလို့စိုးပြစ်အဝတ်အထည်ပြန်လဲအသုံးပြုတဲ့စက်ရုံကအရောင်းဒါရိုက်တာကဆိုပါတယ်
The generation born after the millennial
90ခုနှစ်နောက်ပိုင်းမှာမွေးတဲ့မျိုးဆက်တွေကတွေးခေါ်ဖို့နေအရန်ကြွားချနေပါပြီ။ဒါကြောင့်အချိန်တစ်ခုလိုတယ်လို့ကျွန်တော်မြင်ပါတယ်။တရုတ်လူအဖွဲ့အစည်းမှာအချိန်နည်းနည်းလိုပါတယ်။မျိုးဆက်တစ်ဆက်တောင်မှ20လောက်ကြာတဲ့အခါမှာတော့စွန့်ပစ်ပစ္စည်းတွေပြန်လဲသုံးစွဲခြင်းဆိုတာသူတို့ရဲ့အချင်းကစိတ်တပိုင်းလိုမျိုးသူတို့ရဲ့သွေးကြောတဲ့လှည့်ပတ်နေတဲ့အရာတစ်ခုဖြစ်လာပါလိမ့်မယ်
တရုတ်နိုင်ငံဟာလျှက်စစ်ကထုတ်လုပ်မှုမှာကမ္ဘာလုံးဆိုင်ရာဥဆောင်နိုင်ငံဖြစ်ပါတယ်2060ခုနှစ်မှာတော့ကာဗွန်ဓာတ်ငွေထွက်မှု3%ဖြစ်အောင်လုပ်ဖို့ရည်မှတ်ချက်ချထားပေမဲ့ဖက်ရှင်ရင်ရှည်တည်ထောင်မှုနဲ့စွန့်ပြဲအဝတ်ထည်တွေပြန်လည်အသုံးပြုတဲ့ကဏ္ဍမှာတော့ကြိုးပမ်းအားထုတ်မှုနောက်ကျလို့နေပါတယ်ရှင်ကျမအလိမ်ပါပါ
Viewing American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA သတင်းစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရီမြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေး။နောက်တနည်းကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေး။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရင်2024ခုနှစ်ဇူလိုင်လ24ရက်ပုတ်ထုံးနေ့မနေ့ခင်အစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကဘာတလွားခီးသွွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။မြန်မာနိုင်ငံမှာစိုက်ပျိုးရေးနဲ့နှစ်စဉ်ပွဲရလာသူတွေအများအများရှိကြပေမဲ့လို့လဲစိုက်ပျိုးရေးလုပ်ငန်းကတော့ဖွံ့ဖြိုးမှုမရှိဘဲနှိမ့်ချလာနေပါတယ်။ကိုခင်မောင်ဆွမင်းရဲ့မြေကြီးဩဇာအစီအစဉ်ကိုပြန်လည်တင်ပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာဒီပလိုမာပေးတဲ့စိုက်ပျိုးရေးသိပ္ပံအကြောင်းတချို့ရှိသလိုပွဲဒီဂရီပေးတဲ့တကူတီသောစိုက်ပျိုးရေးတက္ကသိုလ်ကတော့ပြင်မနာမြို့အနီးကရေစင်းမှာရှိပါတယ်။အဲ့ဒီတက္ကသိုလ်ကနေနှစ်စဉ်စိုက်ပျိုးရေးပွဲရပေါင်းရာနဲ့ချီထွက်ရှိပါတယ်။အဲ့ဒီလိုစိုက်ပျိုးရေးနဲ့နှစ်စဉ်ပွဲရသူတွေအများအများရှိပေမဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းကဖွံ့ဖြိုးမှုမရှိဘဲနှိမ့်ချလာပါတယ်။ဒါတွေဟာဘာကြောင့်မလဲ။ဒါနဲ့ပတ်သက်ပြီးတော့ရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းကပွဲရပြီးကုလသမဂ္ဂစာနယ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO မှာအလုံးလုပ်ခဲ့တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
။ဒီကျွန်တော်တို့စိုက်ပျိုးရေးတက္ကသိုလ်ဇင်းအားလုံးကိုယ်တိုင်ကပေါ့နော်။အိမ်ကထားလို့ပဲဖြစ်ဖြစ်ဒါမှမဟုတ်ကျွန်တော်တို့အလုံးအကိုင်းအခွင့်အလန်းပေါ်တယ်ဆိုပြီးတော့ပဲဖြစ်ဖြစ်ပေါ့နော်။ဒီလိုမျိုးတွေနဲ့လာပြီးတော့တကြတယ်။တချို့တွေလေးပွဲရပြီးတဲ့အခါကျရင်ကျွန်တော်စိုက်ပျိုးရေးမလုပ်တဲ့သူတွေလည်းရှိတယ်လို့စိုက်ပျိုးရေးလုပ်တဲ့အခါမှာဆိုရင်လည်းတကယ်ကျွန်တော်တို့ဒီစိုက်ပျိုးရေးကကြတော့အခြားလုပ်ငန်းနေနဲ့မတူဘူးပေါ့နော်။ဘာလို့ဖြစ်လို့လဲဆိုရင်စိုက်ပျိုးရေးကဏ္ဍကကျွန်တော်တကယ်လက်တွေ့လောက်ရတဲ့အခါမှာပင်ပန်းတဲ့ဟာတွေရှိတယ်ကျွန်တော်ရှင်တဲ့ပွက်ထဲဆင်းရတယ်ပေါ့နော်အဲ့လိုမျိုးပင်ပန်းမနဲ့လောက်ရတဲ့အခါကျတချို့တလေကျတော့သဘောမကျဘူးအဲ့ဒီအချိန်မှာတကယ်သူတို့ကိုယ်တိုင်တချို့တလေကလုံနေရတော့ညာလဲပဲတကယ်ထိထိရောက်ရောက်ပညာပေးတဲ့ကဏ္ဍတွေမှာအများကြီးအားနေကြတယ်ပေါ့နော်ကျွန်တော်တို့ရွာကိုသွားလိုက်တယ်ကျွန်တော်တို့ဒီမှာဟောပြောပွဲလေးတွေကျွန်တော်တို့အတိုင်းတာပေါ့နော်ကျွန်တော်တို့တကယ်ကိုတောင်သူတွေ apply လုပ်နိုင်မယ်နီးစနစ်တွေအထီကိုမပေးတော့ဘဲနဲ့သူတို့ရဲ့ဒီအထက်ကချမ်းမှထားတဲ့ဟာလေးတွေနဲ့ပဲကွင်းဆင်းတယ်ပြီးရင်ပြန်လာတယ်ပေါ့နော်ဒီလိုမျိုးလေးတွေနဲ့လှုပ်လာတဲ့အခါကျတော့တကယ်တောင်သူတွေတိတဲ့တိထိုက်တဲ့နီးပညာတွေကကျတော့ဟိုတောင်သူတွေလက်ထက်ကိုမရောက်တဲ့အခါကျတော့တောင်သူတွေကသူတို့ရဲ့မီယိုဖလာလုပ်ငန်းတွေနဲ့အဲပဲသူတို့ရဲ့အတွေ့အကြုံတွေနဲ့ပဲလှုပ်လာတဲ့အခါကျတော့ဟိုဒီစိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့နှီးပညာပိုင်းနေမှာအရန်အားနည်းမှုတွေရှိတယ်ပေါ့နော
်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်တန်းအောင်မှတ်နဲ့တက္ကသိုလ်ကောလိပ်ဝင်ခွင့်သတ်မှတ်တာဟာလည်းတခြားကဏ္ဍတွေလိုပါပဲစိုက်ပျိုးရေးလုပ်ငန်းမှာလည်းထိခိုက်မှုတွေဖြစ်စေပါတယ်ရေဘူးရအဖြစ်စိုက်ပျိုးရေးကိုနေ့စဉ်ထိတွေ့ရတာဟာကျေးလက်မှာနေထိုင်တဲ့သူတွေကအများစုဖြစ်ပါတယ်အဲ့ဒီအတွက်ကျေးလက်ကကျောင်းသားတွေဟာသူတို့မိဘတွေရဲ့လက်ငုပ်မီယိုဖလာစိုက်ပျိုးရေးလုပ်ငန်းမှာတရတ်တအားပါဝင်လုပ်ကင်ကြရင်ကြောင်းတက်ကြရတာဖြစ်ပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးလုပ်ငန်းဟာသူတို့အတွက်မစိမ့်မဲနှိမ့်ဆဒူဝပတ်သက်နေပါတယ်။ဒါပေမဲ့လည်းတကယ်တမ်းဆယ်တန်းအောင်တဲ့အခါမှာတော့မျိုးပေါ်ကကျောင်းသားတွေလိုအမှတ်ကောင်းကောင်းနဲ့အောင်တဲ့သူကနည်းပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးတက္ကသိုလ်ကိုတက်ရောက်တင်ကြားခွင့်ရတဲ့ကျေးလက်ကဆယ်တန်းအောင်တဲ့ကျောင်းသားတွေကနေပါပြီးမျိုးပြတွေကအမှတ်ကောင်းတဲ့ကျောင်းသားတွေကပိုမိုများပြားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးလည်းရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းကပွဲရပြီးကုလသမဂ္ဂစာနယ်ဧကာနဲ့စိုက်ပျိုးရေးအဖွဲ့ FAO မှအလုပ်လုပ်ခဲ့တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်။
ကျွန်တော်နေမှာကြီးပြီးတော့ပေါ့နော်ကြီးရွာမှာကြီးပြီးဆယ်တန်းအောင်တဲ့သူတွေရဲ့အမှတ်ကဒါကဘသူဘလိုပဲပြောပြောပေါ့နော်ကျွန်တော်မမိနိုင်ဘူးအဲ့အချိန်မှာကျတော့မြို့ပေါ်နေကျူရှင်ကောင်းကောင်းနဲ့ကျွန်တော်တို့တင်ရတဲ့သူတွေဒါမျိုးတွေပဲမိကြအဲ့အချိန်မှာဘာဖြစ်ကျွန်တော်တို့စတက်တဲ့နှစ်မှာတောင်ကြုံဘူးတယ်ပေါ့နော်စတက်တယ်ကျွန်တော်တို့စတက်တဲ့နှစ်မှာဟိုကွင်းတွေဆင်းခိုင်းနေပေါ့နော်ကွင်းတွေလက်တွေ့ဆင်းခိုင်းနေအခါကျတော့အဲ့အဲ့ဒီမှာကျွန်တော်တို့တလနလနေပြီးတော့ပေါ့နော်အကုန်တော်တော်များများပေါ့နော်မြို့ဝလူတွေပြန်ပြီးတော့ပြန်သူတို့ရဲ့ဒီတက်ကတူကနေထွက်ပြီးတော့ခြားတက်ကတူပြောင်းကြရတယ်ရှိတယ်ပေါ့နော်ဒါတွေကလည်းကျွန်တော်အရန်ဆိုင်နေပေါ့နော်တစ်ခါတလေကျတော့အခုနောက်ပိုင်းဆိုရင်စိုက်ပျိုးရေးကအလုပ်ရတယ်ပေါ့နော်စိုက်ပျိုးရေးမှာတက်ရင်အလုပ်ရတယ်ကျွန်တော်တို့ဒီနိုင်ငံသားအခွင့်အရေးတွေရှိတယ်ဒါမျိုးတွေပေါ့နော်အများကြီးကြုံလာတဲ့အခါကျတော့တချို့တွေဖိအိမ်မိဘတွေကကျတော့သူတို့သားသမီးတွေစိတ်ဝင်စားမှုရှိလားမရှိလားလည်းမတူဒီမသိတော့ဘူးပေါ့နော်အဲ့ဒီကိုပဲပို့လိုက်တာဒါမျိုးတွေရှိတယ်အဲ့တော့အဲ့လိုဟာမျိုးတွေကနေပြီးတော့ကျွန်တော်တို့ဒီအဲ့လိုသားသမီးတွေကတော့စိတ်မပါဘဲနဲ့အเจ้าမှာရောက်တယ်စားတွေချက်ပြီးတော့ကျွန်တော်တို့ဟို ဟိုပွဲရသွားတယ်ပေါ့နော်ပွဲရပြီးတဲ့အခါကျတော့သူတို့ကိုယ်တိုင်ငါ့ကိုဒီလောကကိုစိတ်ဝင်စားအောင်ပေါ့နော်စိတ်ဝင်စားတဲ့အခါကျတော့အပြင်လောကတွေရောက်တဲ့အခါကျတော့လည်းတကယ်တောင်သူတွေကိုဒီပညာပေးနိုင်တဲ့အားမျိုးမှာသူတို့မှာအာဒီအခြေခံမရှိတော့တဲ့အားမျိုးတွေအများကြီးကြုံရတယ်ပေါ့နော်အဲ့တော့တချို့တလေဆိုရင်ဒီစိုက်ပျိုးလောကထဲမှာလုံနေပြီမဲ့အဲဟိုဘလို့မပျော်တော့ဘူးနောက်တစ်ခုကတောင်သူတွေကိုတကယ်ကိုထိတိရဲအောင်မပေးတော့ဘဲနဲ့ဝန်ထမ်းတွေပဲဝင်လုပ်ပြီးတော့အာဒီတိုင်းပဲပေါ့နော်ကျွန်တော်တို့ဟိုရုံတက်ရုံဆင်းအနေနဲ့သူတို့ရဲ့လုပ်ငန်းအနေနဲ့ပဲလှုပ်ဆောင်ပေးပြီးတော့ဟိုတအားကြီးထိတိရဲအောင်မဖြစ်တဲ့ဟာမျိုးတွေလည်းဒါကြုံရပါတယ်မြို့ပေါ်မှာကနေပြီးတော့ပြီးလာတဲ့သူတွေဆိုရင်ကကြတော့လေအဲ့ဒီပြဿနာလေးတော့ရှိတာပေါ့နော်သူတို့ကိုယ်တိုင်လည်းဒီပွက်ထဲနုံထဲမှာမဆင်းကျင်တာတို့ပေါ့နော်အဲ့ဒီအခါကျတော့ဒီမှာစိုက်ပျိုးရေးမှာလည်း line တွေတော့အများကြီးရှိတယ်ပေါ့နော်တချို့တလေကျွန်တော်တို့အဲ့ဒီတည်းဆင်းပြီးတော့လှုပ်เสียရမလို့တဲ့ line တွေရှိပြီးမဲ့တချို့တလေအဲ့ဒီ line တွေယူပြီးတော့မှဒီတောင်သူတွေလှုပ်တဲ့လုပ်ငန်းတွေကိုကြောက်ရွံ့ပြီးတော့ပေါ့နော်ကျွန်တော်တို့ဒီသူတို့ရဲ့ပညာပေးလုပ်ငန်းတွေကိုပါထိတိရဲ့ရောက်မပေးကျင်တဲ့သူတွေမပေးနိုင်တဲ့သူမျိုးတွေဒါတွေကကြုံရပါတယ်ဒါအားလုံးကိုအကြမ်းမြင့်အနေနဲ့ပြောတာပေါ့နော
်စိုက်ပျိုးရေးဌာနတွေဟာမြို့နယ်တိုင်းမှာရှိကြသလိုကျေးရွာအုပ်စုတွေစုပေါင်းထားတဲ့တိုက်နယ်တွေတောင်မှဝန်ထမ်းတွေထားရှိပါတယ်စိုက်ပျိုးရေးဌာနကဝန်ထမ်းအများစုဟာလည်းရေစင်းစိုက်ပျိုးရေးတက္ကသိုလ်ကဘွဲရလာကြသူတွေနဲ့စိုက်ပျိုးရေးသိပ္ပံကျောင်းစင်းတွေဖြစ်ကြပါတယ်ဒါပေမဲ့အဲ့ဒီစိုက်ပျိုးရေးဌာနကြီးအနေနဲ့လဲစိုက်ပျိုးရေးကိုတကယ်အလုံးလုံးနေကြတဲ့တောင်သူလယ်သမားတွေနဲ့ထိတွေ့ပူပေါင်းဆောင်ရွက်တာတွေဟာတော်တော်ကိုနေပါလွန်ပါတယ်အဲ့ဒီလိုပါပဲစိုက်ပျိုးရေးဌာနကိုတောင်သူလယ်သမားတွေကသူတို့ရဲ့အာယုံထဲမှာတောင်မရှိကြပါဘူးအဲ့ဒီအတွက်စိုက်ပျိုးရေးဌာနဘာလုပ်နေမှန်းတောင်သူလယ်သမားတွေမသိသလိုတောင်သူလယ်သမားတွေဘာလုပ်နေမှန်းလဲစိုက်ပျိုးရေးဌာနကအလေးထားတာမရှိပါဘူးဒီလိုအခြေအနေတွေကြောင့်ရလက်အနေနဲ့ကတော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းဟာဖွံ့ဖြိုးတိုးတက်မှုမရှိရာကနေကျဆင်းလာပြီးတဖြည်းဖြည်းတိမ်ကောတော့မဲ့အခြေအနေကိုပါဆိုက်ရောက်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
အခုတော့ယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်ပါရှင်မြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းစတင်ဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်မီးဟာနှစ်ပေါင်း80ကျော်ကြာမြင့်လာနေပြီဖြစ်ပါတယ်ဒီလိုနှစ်ပေါင်း80ကျော်ကြာအောင်နိုင်ငံရေးအဖြစ်မထွက်သေးတဲ့မြန်မာနိုင်ငံရေးအကြောင်းကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ထားပါတယ်ရှင
်ကျွန်တော်နိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ကျွန်တော်ယူကရိန်းနဲ့ရုရှားစစ်ပွဲတွေအတွင်းတန်ကြီးကကျွန်တော်ထင်တယ်အကြောင်းရင်းနဲ့ဟာမတူဘူးလို့ကျွန်တော်ကတော့မြင်တယ်ဗ
ျ88မျိုးဆက်ចောင်းသားဟောင်းကိုမြအေးရဲ့သုံးသက်ချက်တချို့ပဲဖြစ်ပါတယ်အရသာအစိုးရအောက်ချုပ်နေစဉ်ကာလအတွင်းစစ်တပ်ကအာဏာပြန်သိမ်းလိုက်တာဟာအခုနှစ်ဆိုရင်3နှစ်ခွဲလောက်အချိန်ကြာမြင့်လာနေပြီဖြစ်ပါတယ်ဒါပေမဲ့လွတ်လပ်ရေးရပြီတဲ့နောက်မှာစတင်ဖြစ်ပွားခဲ့တဲ့မြန်မာပြည်သွင်းစစ်ကတော့အခုနေဥတော်လည်းကာလနဲ့ပါထက်ပေါင်းမယ်ဆိုရင်နှစ်80ကျော်ရှိနေပါပြီဒီလိုနှစ်ပေါင်းများစွာဖြစ်တည်နေတဲ့မြန်မာပြည်သွင်းစစ်နိုင်ငံရေးမတည်ငြိမ်မှုနဲ့စစ်အာဏာသိမ်းမှုတွေအကြောင်းကို88မျိုးဆက်ចောင်းသားဟောင်းကိုမြအေးနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်
။ဘာဖြစ်လဲဆိုတော့ဟိုအားကြတော့ယူကရိန်းနိုင်ငံရုရှားကကျူးကျော်ဝင်ရောက်တိုက်ခိုက်တဲ့ပုံမှာဖြစ်တာ။ကျူးကျော်စစ်ကိုယူကရိန်းကခုခံစစ်နဲ့ပြန်တွန်းလှန်တဲ့တိုက်ပွဲလို့ကျွန်တော်အလိုမြင်တယ်။ကျွန်တော်တို့နိုင်ငံအတွင်းမှာကြတော့ဒါပြည်ရင်းစစ်ကအခုမှရှိတာဟုတ်ကျွန်တော်နိုင်ငံမှာအောင်က48လွတ်လပ်ရေးရပြီးတော့မှကျွန်တော်တို့ကဒီနေ့စစ်ကတိတ်မရှိမနှောင်းပါပဲဖြစ်လာတယ်ဇက်တိုက်ဆိုလို့နှစ်ပေါင်း80ကျော်ပေါ့တော့ဒါဖြစ်လာတဲ့ဒီနေ့စစ်ကြီးကျွန်တော်တို့ကရှိတာဒီအခုတည်းကကကျွန်တော်တို့ဒီကြပြီးခဲ့တဲ့ကျွန်တော်တို့ဒီ2010နဲ့2020ကာလအတွင်းမှာစစ်မရှိဘူးလားဆိုရှိတာပဲလေရှိတာပဲဆိုတော့ခဏငြိမ်မယ်ပြည်ပြန်တိုက်မယ်နောက်တစ်ခုကကျွန်တော်တို့စာရုပ်တွေလည်းအချိန်ချင်းချုပ်တယ်အချိန်ချင်းလည်းကျွန်တော်တို့ပြတ်တယ်ဒါကျွန်တော်တို့ဒါတော်တော်မြင်တာပေါ့နော်အဲ့တော့ကျွန်တော်တို့ရဲ့စစ်ရဲ့တဘာဝအခြေအနေအကြောင်းရင်းခံနေရတော့ကျွန်တော်တို့ကယူကရိန်းနဲ့ဟိုထပ်တူမဖြစ်ဘူးလို့ကျွန်တော်မြင်တယ်အဲ့တော့ကျွန်တော်တို့ကဖြစ်နေတာကကျွန်တော်တို့ဗေနိုင်ငံထဲမှာဖြစ်နေတာပေါ့ကျွန်တော်တို့ပြည်ရင်းချင်းထဲမှာကျွန်တော်တို့ဖြစ်နေတာပြည်ရင်းချင်းထဲမှာဖြစ်နေတာအဓိကတော့နိုင်ငံရေးသဘောထားကိုယ်လက်မှုနဲ့ဒုသားမှုရှိခြင်းမရှိခြင်းဆိုတဲ့ပြဿနာအရင်းခံတွေပေါ်မှာသွားတာအဓိကတော့ယူဆအတွေးခေါ်ရဲ့နိုင်ငံရေးသဘောထားကိုယ်လက်မှုတော့ပင်မကြတာပေါ့ဗျာအဲ့တော့နမနိုင်ငံရေးချင်းဒီပြောမှတ်ပါတယ်ဘယ်စစ်ပွဲမစို့နောက်ဆုံးတော့ဇပွဲဖို့ပုံပေါ်မှာပဲစစ်ရှုံးတဲ့လူနဲ့စစ်နိုင်တဲ့လူနဲ့စကားပြောရတာဒါကတော့အခုလုံးရှိကြပါတယ်အဲ့တော့ကျွန်တော်တို့ကဒီအကူနိုင်ငံကြီးတွေဖြစ်နေတဲ့စစ်တွေနဲ့တော့ကျွန်တော်တို့ကထပ်တူပုံတူယူလို့မရအောင်ဒါယူလို့မရအောင်ဟောဒီမှာကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွင်းနိုင်ငံရေးအရာမပြေလည်မှုတွေနဲ့ကျွန်တော်ခုနပြောသူပေါ့နော် ဟိုဥပက္ခဆွဲပြီးတော့ယူသားမှုရှိခြင်းမရှိခြင်းအများကြီးရှုပ်ထွေးတာပေါ့နော်ဟိုဒါကလည်းခုမှဖြစ်တာဘူးကျွန်တော်တို့နိုင်ငံရဲ့ပင်မပြည်တွင်းစစ်ဘာကြောင့်တလောက်ဖြစ်ရလဲဆိုတဲ့အခြေအနေကြည့်ပါအခုကပြည်တွင်းစစ်ကကျွန်တော်အညာဒေသတွေပါရောက်လာတော့လူတွေကိုတော့တော်တော်များများစစ်ဖြစ်တယ်စစ်ဖြစ်တယ်တော်တာလीတကယ်တော့တိုင်းရင်းသားဒေသတွေမှာစစ်ကြီးရငိမ့်မှမငိမ့်ခဲ့တာမငိမ့်ခဲ့တာအဲ့တော့ကျွန်တော်တို့နိုင်ငံမှာဒါရှင်းတယ်နိုင်ငံကြီးကကျွန်တော်တို့နိုင်ငံကဘာလဲဘယ်လဲဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားကျွန်တော်မြင်တတ်ဘူးလို့လို့မယ်လို့ကျွန်တော်မြင်တယ်ဗျာအော်ကျွန်တော်တို့နိုင်ငံမှာဒါရှင်းတိုင်းရင်းသားတက်သလားတိုင်းရင်းသားရဲ့ငကူမူလရပိုင်ခွင့်ဖြစ်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြည်ထောင်ခွင့်ကိုအာမခံချက်ရှိတဲ့ Federal စစ်စစ်ပြည်ထောင်စုမတီထောင်နိုင်တဲ့ကာလဘလို့ကျွန်တော်တို့ပြည်ရေးစစ်ကလည်းချုပ်ငိမ့်မှာပေါ့ဆိုတော့အဲ့ဒါနိုင်ငံကြီးကကျွန်တော်တို့ဘလို့ဖြေရှင်းမလဲဆိုတာကိုစဉ်းစားကြမယ်ဆိုရင်တော့ကျွန်တော်တို့ကတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းသွားလို့ရတယ်ဆိုတော့အဲ့တော့ကျွန်တော်တို့အမြင်ကတော့အခုအချိန်ဒီမှာတော့လိတ်ခဲတဲလဲအချိန်ဒီနဲ့ဟိုပြောမယ်ဆိုရင်တော့ဟိုတိုင်းပြည်ကတဖြည်းဖြည်းဣတာညကျွန်တော်ပြောဣတာမဟုတ်ပြက်တွေပါညကျွန်တော်တို့တွေ့တဲ့တဲ့ပြောမှာဆိုလို့ရှိရင်ဟုတ်လေအဲ့တော့ဟိုဒါကလည်းကျွန်တော်တို့ကအကုန်လုံးပြန်ပြီးတော့သုံးသပ်စဉ်းစားဖို့တော့လိုအပ်လာတယ်လို့ကျွန်တော်မြင်တယ်ညဟိုတိုင်းရင်းသားပြဿနာကိုမဖြေရှင်းမဲနဲ့ဒီမိုကရေစီရေးတက်တက်တယ်လို့ယူဆရင်ကျွန်တော်တို့ဘယ်လိုမှကျွန်တော်တို့နိုင်ငံကရမှာမဟုတ်ဒါကြောင့်ကျွန်တော်တို့အချိန်ကြီးပြောတာကကျွန်တော်နိုင်ငံကို Federal စစ်စစ်ပြည်တော်စုပြီးဆောင်မှာဖြစ်မယ်။ဒါဒန်နီလီမအခွင့်အရေးပေါ်ဆောင်မှာဖြစ်မယ်။ဒါမှကျွန်တော်တို့ကဒီမိုကရေစီရှင်သန်လေးမြင်းငင်းရရဒါမှဒီမိုကရေစီရှင်သန်မယ်ဆိုတာပြောတာ။ဟောဆိုတော့ဥတည်သွားမယ်အချက်ကကြာအမှန်တော့ကြာတကယ်တော့မဆိုလို့ရှိရင်ရိုးရိုးရှင်းရှင်းနဲ့ကျွန်တော်နိုင်ငံကိုဘယ်လိုပြီးဆောင်ရမလဲဆိုတဲ့ဒီအယိုးကစိတ်ထားတွေနဲ့ကျွန်တော်တို့ပြဿနာတွေကိုချင်းကပ်မယ်ဆိုရင်တော့ချက်ချင်းတော့မလွယ်ဘူး။နှစ်ပေါင်း80ဖြစ်တဲ့ပြဿနာကိုနေချင်းညာချင်းကြောက်ကိုဖြူရှင်းမှုဆိုတော့ဘယ်နိုင်ငံမှမရပါဘူးဒါကတော့အချိန်ကာလတစ်ခုပြီးတော့ကျွန်တော်သွားပါအဲ့ဒီအချိန်တွေကိုရောက်ဖို့တော့လိုအပ်ဒီအရေးကြီးလိုအပ်နေပြီလို့ပဲကျွန်တော်ပြောချင်တယ်ဗ
ျနှစ်80ကျော်ကြာအောင်နိုင်ငံရေးအဖြစ်မထွက်သေးတဲ့မြန်မာအရေးအပေါ်ကိုနိုင်ငံရေးကျင်းသာဟောင်းသူလည်းဖြစ်တဲ့ကိုမြအေးကသူ့အသွေးအမြင်တွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာပရိသတ်ကပါဝင်ဆွေးနွေးကြမလဲဆိုတော့ဆောင်မြေကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းဆောင်ပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
မချိုက်ခင်မှာတော့ကဘာတလွှားခီးသွွားအစီအစဉ်ကိုတင်ပြပါမယ်ရှင်။အခုကတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာသူပါဝင်ရှင်ပြန်တော့မှာမဟုတ်ဘူးလို့သမ္မတဂျိုးဘိုက်ဒန်ကတင်းနှင်းကနေနေမှာကြေညာပြီးတဲ့နောက်ဒုတိယသမ္မတကမလာဟဲရစ်ကိုဒီမိုကရက်ပါတီရဲ့သမ္မတလောင်းအဖြစ်ထောက်ခံလိုက်ပါတယ်။ VOA သတင်းထောက်ပက်စီဝီရာကူဆွာရာပေးပို့ထားတဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင်။
သမ္မတဂျိုးဘိုက်ဒန်အနေနဲ့ဂျမ်းမာရေးကြောင့်သမ္မတတာဝန်တွေဆက်လက်ထမ်းဆောင်နိုင်မှာမလားဆိုပြီးဒီမိုကရက်ပါတီတွင်မှာတော့ဆိုရင်မှုတွေကြီးထွားလာပြီးသတင်းပတ်အတော်ကြာမှာတော့သမ္မတဘိုက်ဒန်ကလာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမှာသူပါဝင်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။တင်းငွေနေနေ့လေတနာယီကျော်ကသမ္မတကလူမှုကွန်ရက်ကနေအခုလိုကြေညာလိုက်တာပါ။သူ့အနေနဲ့သမ္မတဒုတိယသက်တမ်းရှင်ပြိုင်ဖို့ရည်ရွယ်ထားပေမဲ့လည်းဒီမိုကရက်တစ်ပါတီနဲ့နိုင်ငံအကျိုးအတွက်သူဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့သမ္မတဘိုက်ဒန်ကပြောဆိုပြီးကြံရှိနေသေးတဲ့သမ္မတသက်တမ်းမှာသူ့တာဝန်တွေခြေပြွန်စွာထမ်းဆောင်သွားဖို့ပဲဥဒေထားလုပ်ကင်တော့မယ်လို့ပြောပါရတယ်။သူ့သမ္မတကမလာဟဲရစ်ဟာလက်တွဲပဲညီသူတူဖြစ်တယ်လို့လည်းသူကချီးကျူးပြောကြပါရယ်သူ့အနေနဲ့ဒုသမ္မတဟဲရစ်ကိုပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်အပြည့်အဝထောက်ခံသွားမယ်လို့လည်းဆိုပါရယ်
politically it would be meaningful
နိုင်ငံရေးအတွက်အင်မတန်ကောင်းမွန်တဲ့ရွေးချယ်မှုပါပါတီကိုယ်စားလှယ်တွေကလည်းဂျိုးဘိုက်ဒန်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြပါလိမ့်မယ်ဒါပေမဲ့သူ့အပေါ်ထောက်ခံမှုကိုဟဲရစ်ကိုပဲဖြစ်ဖြစ်တခြားတစ်ယောက်ကိုပဲဖြစ်ဖြစ်အလိုအလျောက်လွှဲပေးလို့တော့မရပါဘူး
လာမယ့်အောက်တိုဘာလကျရင်အီလီနိုက်ပြည်နယ်ရှီကာဂိုမြို့မှာကျင်းပမယ့်နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံ DNC မှာဒီမိုကရက်ကိုယ်စားလှယ်4000နီးပါးဟာသမ္မတဘိုက်ဒန်ကိုပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်ထောက်ခံမဲပေးမှာဖြစ်ပေမဲ့ DNC စီမင်းစည်းကမ်းအရာဒါကိုပြောင်းလဲလို့ရပါတယ်သူသမ္မတကမလာဟဲရစ်ဟာသမ္မတကောင်းတစ်ယောက်ဖြစ်လာလိမ့်မယ်လို့ဒီမိုကရက်58ရာခိုင်နှုန်းကယူဆထားတယ်လို့ AP Knock လူလူစတန်ကိန်းကနန်းအရာသိရပါတယ်တကယ်လို့
သူ့ကိုပါတီသမရကိုယ်စားလှယ်ဖြစ်ရွေးလိုက်ပြီဆိုရင်တော့သူ့ရဲ့လက်တွဲဘက်ဒုသမရလောင်းရွေးချယ်ဖို့လည်းလိုအပ်လာတာပါသမရဘိုက်တန်ကတော့သူ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒီသတင်းပတ်နှောင်းပိုင်းမှာနိုင်ငံကိုမိန့်ခွန်းပြောကြားဖို့ရှိပါတယ်ဒေါ်နယ်ထရမ့်ကတော့ Republican Party ရဲ့သမရကိုယ်စားလှယ်လောင်းဖြစ်ပြီးခဲ့တဲ့သတင်းပတ်အတွင်း Republican Party နိုင်ငံလုံးဆိုင်ရာညီလာခံမှာတရားဝင်ကြေညာလိုက်ပါတယ်ခင်ဗျာ
ခုတော့ကဘာတလာခီးသွားအစီအစဉ်အလှည့်ပါရှင်။ဥရောပတိုက်ကအခြေဝန်းဆုံးနန်းတော်တွေထဲမှာအီတလီနိုင်ငံတောင်ပိုင်းမှာရှိတဲ့ကာဆတာနန်းတော်လေတစ်ခုအပါအဝင်ဖြစ်ပါတယ်။အခန်းပေါင်း1200ရှိတဲ့နန်းတော်ကြီးနဲ့ဧက300နီးပါးခြေဝန်းတဲ့တော်ဝင်ဥယျာဉ်ကြီးစီကိုမဆွမြတ်မွန်နဲ့အတူကဘာတလာခီးသွားအစီအစဉ်ကနေတွားပြီးတော့ကြည့်ကြရအောင်ပါရှင်။
အီတလီနိုင်ငံတောင်ပိုင်းကာဆတ်တာမြို့မှာ18ရာစုအီတလီရဲ့အပြောင်မြောက်ဆုံးဘီတုကလက်ရာတွေနဲ့တိဆောက်ထားတဲ့ကာဆတ်တာနန်းတော်ကြီးရှိပါတယ်။ခေတ်ရှိပြေးနေတဲ့အီတလီဘာရော့ခ်စတာဘီတုကနဲ့အမှုပညာလက်ရာတွေစုစည်းနေတဲ့နန်းတော်ကြီးမှာအထက်5ထပ်နဲ့အခန်းပေါင်း1200ပါရှိပါတယ်။နေပိုလ်စ်တိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့တတိယမြောက် Charles of Bourbon ဘုရင်ကအီတလီရဲ့အတော်ဆုံးပြည်သူကကြီးလူဝီဂျီဖန်ဗီတယ်လီကိုပြင်သစ်ကဗဆိုင်းနန်းတော်စပိန်ကမက်ဒရစ်တော်ဝင်နန်းတော်တို့လိုခန္ဓာကြီးကျယ်တဲ့နန်းတော်တွေကြီးဆောက်ဖို့တာဝန်ပေးခဲ့လို့1952ခုနှစ်မှာစတင်တည်ဆောက်ခဲ့တာဖြစ်ပါတယ်။ကာဇတာနန်းတော်ကြီးရဲ့တော်ဝင်ပန်းဥယျာဉ်အခြေအဝင်းကဧက300နီးပါးရှိပါတယ်။တော်ဝင်ဥယျာဉ်ကြီးကနေကြည့်လိုက်ရင်မျက်စိတစ်စုံမြင်နိုင်တဲ့ရေပန်းတွေရေကန်တွေအလှပုံဖော်စိုက်ထားတဲ့ပန်းကင်းကြီးတွေသာမကတဘာဝတောအုပ်လိုဖန်တီးထားတဲ့နေရာတွေပါပါတဲ့တော်ဝင်ဥယျာဉ်ကြီးကဥရောပမှာအကြီးဆုံးတော်ဝင်ဥယျာဉ်ကြီးတစ်ခုလည်းဖြစ်ပါတယ်စပိန်နေပိုလ်စ်နဲ့ဆစ်စလီတိုင်းနိုင်ငံတွေရဲ့ဘုရင် Charles of Bourbon ရဲ့အာဏာအရှိန်အဝါကိုထင်ဟပ်တဲ့နန်းတော်ကြီးအဖြစ်ဘီတုကာကြီး Luigi Vanvitelli ကဒီဇိုင်းဖန်တီးခဲ့တာဖြစ်တယ်လို့အီတလီရဲ့ပြောင်မြောက်တဲ့ယဉ်ကျေးမှုအမှုပညာလက်ရာတွေကိုအကောင်းဆုံးပေါ်လွင်အောင်လို့ဖန်တီးခဲ့တာဖြစ်ပါတယ်
La Reggia di Caserta è la Reggia è una città di fondazione, quindi una piccola città di fondazione che doveva
တော်ဝင်နန်းတော်ကနန်းတော်တစ်ခုဖြစ်တယ်လို့မြို့လေးတစ်ခုကိုတိဆောက်ထားတယ်လို့ပါပဲ။တော်ဝင်မိသားစုတွေ၊ဂုံပီးရှိသူတွေ၊နန်းတွေအမှုတန်းတွေအပါအဝင်လူ9000လောက်နေနိုင်ဖို့တာမကသိအရေးကြီးတဲ့အခမ်းအနားတွေကျယ်ခင့်နိုင်ဖို့အတွက်ပါဒီနန်းတော်ကိုတိဆောက်လုပ်ရတာဖြစ်ပါတယ်။ဒါကြောင့်ဒီနန်းတော်ကိုဗာဆိုင်းနန်းတော်နဲ့နှိုင်းရှင်နဲ့ဆိုတာကိုနန်းတော်ကိုစောက်ခဲ့တဲ့ Charles ဘီမှာကောင်းကောင်းကြီးသိပါတယ်။ဒါပေမဲ့ဘီတုကာကြီး Luigi Vanvitelli ရဲ့တီထွင်ဉာဏ်နောက်စိတ်ရောကိုယ်ပါနှိမ့်ညွတ်ပြီးကြိုးစားမှုနဲ့ရေးပါမှုတွေကိုရှော့တက်မှာဆိုတဲ့အတွက်အဲ့ဒီအချိန်မှာပြင်သစ်ကိုအုပ်ချုပ်နေတဲ့ Louis ဘီရင်ကို Charles ဘီရင်ကမသိစေချင်ခဲ့ပါဘူး။ဒါပေမဲ့ပြင်သစ်မှာစောက်ထားသလိုခန္ဓာကြီးကျယ်တဲ့အဆောက်အဦကြီးမျိုးဖြစ်ရမယ်ဆိုတဲ့စိတ်ကူးမျိုးနဲ့စောက်ခဲ့တာပါ။
နန်းတော်အစာအုပ်ကြီးတဲ့မှာဖျားရှိခိုးကြောင်းစာကြီးတိုက်ပြဆက်ရုံတွေလည်းရှိပါတယ်။မြေအောက်ထပ်2ထပ်၊မြေပေါ်အထပ်5ထပ်ပါတဲ့နန်းတော်ကြီးမှာပရင်းပေါက်ပေါင်းက1942ခု၊လှေကားပေါင်း56ခုရှိတဲ့အပြင်ကမ္ဘာပထမဆုံးလက်နဲ့ဆွဲတင်ရတဲ့ဓာတ်လီကားလိုလှေကားတစ်ခုကိုလည်းထည့်ဆောက်ထားတာကိုကြည့်ရင်ဘလောက်တောင်မှခေတ်ရှိပြေးနေတယ်လဲမှန်းဆကြည့်နိုင်ပါတယ်။တစ်ချိန်လုံးကခန်းနားထဲဝါခဲ့တဲ့နန်းတော်ကြီးဟာအီတလီတိုင်းနိုင်ငံတွေအားလုံးစုစည်းပြီးအခုလက်ရှိအီတလီနိုင်ငံလို့ဖြစ်ပေါ်လာခဲ့တဲ့19ရာစုကုန်ပိုင်းရောက်ချိန်မှာထိမ့်သိမ့်မဲ့သူမရှိဘဲအချိန်အတော်ကြာလျှစ်လျူရှူထားခံခဲ့ရတာပါဒုတိယကမ္ဘာစစ်ပွဲကာလမှာမဟာမိတ်တပ်တွေကဌာနချုပ်အဖြစ်အသုံးပြုခဲ့တာလို့ဒီနန်းတော်ကြီးကိုရန်ဖာရန်ခါတုံးခဲ့တာမျိုးပဲရှိခဲ့ပါတယ်အဲ့ဒီနောက်ပိုင်းထိမ့်သိမ့်မှုမရှိခဲ့တဲ့တော်ဝင်အဆောက်အဦကြီးကိုအခုတော့ပြန်လည်မွမ်းမံပြင်ဆင်နေပါတယ်အခန်းပေါင်း1200ရှိတဲ့နန်းတော်ကြီးတစ်ခုလုံးကိုပြန်လည်မွမ်းမံထိမ့်သိမ့်ဖို့တန်ဖိုးကလည်းမနည်းလှပါဘူးEU ဥရောပသမဂ္ဂရဲ့ပြည်လဲထိမ့်သိမ့်ရေးရန်ပုံငွေအဖြစ်ဟောလိဝုဒ်ရုပ်ရှင်ကားတွေဒီမှာလာရိုက်ကြတဲ့အတွက်လဲနန်းတော်ကြီးကိုပြန်လဲမွမ်းမံနိုင်ဖို့အတွက်ဝင်ငွေအထောက်အကူရခဲ့ပါတယ်
။ Okay, sono spesso volentieri è stata scelta per filmografie importanti, la serie di Star Wars, Mission Impossible, sono tutte
Star Wars ရုပ်ရှင်စီးရီးတွေ Mission Impossible ရုပ်ရှင်တွေကိုဒီနန်းတော်မှာရိုက်ခဲ့ကြပူပါတယ်။ကာဆတ်တာတော်ဝင်နန်းတော်မှာအခုလိုရုပ်ရှင်ကားတွေတာမကတခြားနိုင်ငံကရုပ်ရှင်တွေလည်းဒီမှာလာရိုက်ကြပါတယ်။အဲ့လိုရုပ်ရှင်တွေမှာပါတဲ့အတွက်လည်းနန်းတော်ကြီးရဲ့အလှတွေကိုပြသနိုင်ရုံနဲ့မဟုတ်ပါဘူး။နန်းတော်ကြီးကိုပြန်လည်မွမ်းမံတဲ့နေရာမှာလည်းပုံပြီးတော့ပြင်ပြဆက်ဆက်လုပ်နိုင်ခဲ့ပါတယ်။ဥပမာဒီနန်းတွင်းကကာဆတ်ယုံကကလကားတွေအစ်စ်လဲတက်ဖို့ Mission Impossible ရုပ်ရှင်အတွက် Tom Cruise ကပေးခဲ့တာဖြစ်ပါတယ်။
Star Wars ရုပ်ရှင်ကားတွေထဲမှာနဘူးနန်းတော်ကြီးအဖြစ်ပါဝင်တဲ့ဇာဝင်ကန်းတွေကိုဒီနန်းတော်ကြီးထဲမှာရိုက်ကူးခဲ့တာဖြစ်သလို Mission Impossible 3, Angels and Demons စတဲ့ရုပ်ရှင်တွေသာမကရုပ်ရှင်ကားပေါင်းများစွာကိုဒီနန်းတော်ကြီးထဲမှာရိုက်ကူးခဲ့ပူပါတယ်။အရင်တစ်ချိန်တုန်းကခန်းနာခဲ့သလိုပြန်လည်မွမ်းမံပြင်ဆင်ထားတဲ့ကာဇက်တာနန်းတော်ကြီးကိုခီးသွွားအလန်းကျွန်းတွေကအထင်ကရဖြစ်တဲ့ Michelin Green Guide ထဲမှာ2023မေလတုန်းကထည့်သွင်းဖော်ပြခံခဲ့ရပါတယ်။အီတလီတောင်ပိုင်းမှာအသွားအသင့်ဆုံးနေရာအဖြစ်ကျယ်သုံးပွင့်အများဆုံးပေးပြီးတော့လက်ညွန်ထဲမှာဖော်ပြခံခဲ့ရတာပါ။ပြင်ဆင်မှုတွေကလုံနေဆဲဖြစ်ပေမဲ့မွမ်းမံထားပြီးသလောက်နန်းတော်ကြီးရဲ့မျက်နှာစာတွေသာမကတော်ဝင်ဥယျာဉ်ကြီးနဲ့နန်းတော်ကြီးထဲမှာဒီနေ့ခေတ်ခေတ်ပြန်လက်ရလူပညာဖန်တီးမှုတွေကိုပါထည့်သွင်းပြသထားတာကထူးခြားမှုဖြစ်တယ်လို့ Michelin Green Guide ညွှန်ကြားရေးမှူးက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။
Alors le palais de Caserte a toujours été ouvert à la visite donc il valait le détour.
Caserte နန်းတော်ကအဲ့တူလာကြည့်နေအောင်အမြဲတမ်းဖွင့်ပြီးထားတဲ့နန်းတော်တစ်ခုဖြစ်ပါတယ်။အရင်ကလည်းလာလေတင့်တဲ့နေရာတစ်ခုပါ။အခုကတော့တိရတာပြန်လဲပြင်ဆင်မွမ်းမံထားပါတယ်။မျက်နှာစာကိုပြန်လဲမွမ်းမံထားတယ်။ခေတ်ပြိုင်နုပညာလက်ရာတွေထည့်ပြီးတော့ခေဟောင်းနဲ့ခေတ်သစ်ရင်ကျင်းမှုကိုပေါင်းကူးပေးထားပါတယ်။ညနေပိုင်းမှလည်းလာလေလို့ရတယ်။ Christmas ပွဲတော်ရာသီဆိုလဲပွဲတွေရှိပါတယ်။လာလေဖို့တင့်တဲ့အကြောင်းတွေအများကြီးရှိတဲ့အတွက်Michelin ကျဲသုံးွင့်ထိပေးရတာဖြစ်ပါတယ်။တကယ်ကိုလာလေတင့်တဲ့နန်းတော်တစ်ခုဖြစ်တယ်ဆိုတာကိုသိစေချင်လို့ဖြစ်ပါတယ
်။ရောမမြို့တော်ကနေ124မိုင်လောက်ဝေးပြီးတော့ Naples မြို့ကနေ24မိုင်လောက်ဝေးတဲ့ Caserta နန်းတော်ကြီးစီလာလေကြတဲ့ဧည့်သည်တွေကလည်းလာရာကျိုးနှက်တဲ့ခရီးလို့ပြောကြပါတယ်
။ Yesterday we were in Rome and we went to the Vatican.And I can honestly say this is nice.
ကျမတို့ရောမမြို့တော်ကိုမနေ့ကသွားလည်ခဲ့သလိုဗာတီကန်ကိုလည်းရောက်ခဲ့ပါတယ်။အမှန်တိုင်းပြောရရင်ဒီနန်းတော်ကလည်းတကယ်ကိုကောင်းပါတယ်။ဗာတီကန်နန်းတော်ထဲမသာဘူးဆိုရင်တော့အယောင်တွေ၊ပကြီးကားတွေ၊မျက်နှာချက်တွေရွှေချထားတာတွေအလုံးကတကယ်ကိုလှပါတယ်။သိတ်ကိုလာလည်တဲ့နေရာတစ်ခုဖြစ်ပါတယ်။
ထူးခြားတဲ့နေရာတွေကိုတကူတကသွားလည်လေ့လာခြင်းတွေအလေးထားဖတ်ကြတဲ့ Michelin Green Guide အလန်းညွန်စာအုပ်ထဲမှာကာဆက်တာနန်းတော်ကြီးကိုကျဲသုံးပွင့်ပေးထားတဲ့အတွက်ကဘာလက်ခီးသွွားတွေပိုများများလာကြမယ်လို့နန်းတော်ကိုထိမ့်သိမ်းဆောင်းလျှောက်သူတွေကမျှော်လင့်နေပါတယ်
။ Prattutto è un riconoscimento che il
ciclo ခီးသွွားလမ်းညွန်စာအုပ်ထဲမှာပါလာတဲ့အတွက်ကာဆက်တာနန်းတော်လို့ပြည်သစ်တွေသိကြတဲ့ဒီနန်းတော်ကိုဥရောပတစ်ခုလုံးသာမကတကဘာလုံးကသိလာစားလိမ့်မယ်လို့မျှော်လင့်ပါတယ်။ဒီနန်းတော်တိဆောက်ခဲ့တာကဩဇာအရှိန်ဝါအာဏာအရှိန်ဝါဘဲလောက်ကြီးမားတဲ့အတိုင်းပဲဖြစ်တဲ့စရာကိုပြကျင်တာလည်းမဟုတ်ပါဘူး။ရည်ကြီးမှုအမှုပညာပိုင်းမှာဘဲလောက်လက်ရမြောက်ဂုဏ်ယူစရာကောင်းတယ်စရာကိုပါပြသခြင်းလို့ဆောက်ထားတဲ့နန်းတော်တစ်ခုဖြစ်တဲ့စရာကိုဒီကဘာလုံးကသိသွားလိမ့်မယ်လို့မျှော်လင့်ပါတယ်
။အီတလီနိုင်ငံတောင်ပိုင်းကာဆက်တာမြို့မှာရှိတဲ့ဘရော့ခက်လက်ရကာဆက်တာနန်းတော်ကြီးကိုရှေးဟောင်းအပွေအနှစ်အဖြစ်ထိန်းသိမ်းရမယ့်နေရာလို့ကုလသမဂ္ဂယူနက်စကိုက1998ခုနှစ်မှာတည်းကသတ်မှတ်ခဲ့ပါတယ်။ပြင်သစ်ကဗဆိုင်းနန်းတော်ကြီးထဲကျယ်ဝန်းပြီးတော့ကမ္ဘာပေါ်မှာအကျယ်ဝန်းဆုံးနန်းတော်ကြီးလည်းဖြစ်တဲ့ကာဆက်တာနန်းတော်ကြီးစီသွားမယ်ဆိုရင်နေပေါ်စ်မြို့ကနေရောရောမမြို့တော်ကနေပါကာမီယထာဘတ်စ်ကားတို့နဲ့အလွယ်တကူသွားနိုင်ကြပါရဲ့ရှင်ကျွန်မစုမြတ်မမ
သတင်းဖတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်တောတာရှင်များရှင်အမေရိကန်သမ္မတဂျိုးဘိုက်ဒန်အနေနဲ့အခုရှိတဲ့သူ့သမ္မတသက်တမ်းအတွင်းအမေရိကန်ပြည်သူတွေအတွက်ဘာတွေဆောင်ရွက်မယ်ဆိုတာနဲ့ရှေ့ဆက်မဲ့ကိစ္စရပ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC စံတော်ချိန်ည8နာရီမြန်မာစံတော်ချိန်ကြာသပတေးနေ့မနေ့6နာရီခွဲအချိန်မှာသမ္မတအင်ဂျီရောကနေအမေရိကန်ပြည်သူကိုဓာတ်ရိုက်မင်ကွန်းစကားပြောကြဖို့ရှိပါတယ်။ VOA မြန်မာဘိုင်း website အပြင် VOA မြန်မာဘိုင်း Facebook YouTubeစတဲ့လူမှုမီဒီယာတွေမှာတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်လို့စောင့်မျှော်နှားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဆွရလာနေတဲ့အပေါ်ဆိုရင်ကြောင့်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံ40နဲ့ဥရောပသမဂ္ဂတို့ကဇူလိုင်လ15ရက်နေ့မှာပူးရဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂနိုင်ငံရေးရာဆိုင်ရာအမေရိကန်အထူးသံမကြီးရောဘတ်ဝုဒ်ကသတင်းစာရှင်းလင်းပွဲမှာကြေညာချက်ကိုထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်က2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဆီယနာတိမ်ပီရွေးကောက်ခံအရသာဆိုရကိုဖြုတ်ချပါတယ်။အဲ့ဒီအချိန်ကစလို့စစ်တပ်ဟာပြည်သူတွေအပေါ်အချက်ဖက်ဖိနှိပ်မှုတွေတိုးမြှင့်လှုံ့ဆော်နေပါတယ်။
လူနည်းစုတိုင်းရင်းသားတွေအပေါ်ရက်ဆက်ဆုံးဖြစ်နေနေပြီးအထူးသဖြင့်တော့ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာလူမှုအပေါ်မှာဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာအကြမ်းဖက်မှုတွေနဲ့ပြည်ပခါတွေပိုပြီးကျေပြန့်လာတဲ့ကိစ္စနိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာပြဿနာတွေပိုပြီးတော့ဆိုးရွားစေတဲ့အကြောင်းဖြစ်တဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေနဲ့နိုင်ငံတကာလူ့အခွင့်အရေးဥပဒေချိုးဖောက်မှုဆိုင်ရာခိုင်မာတဲ့အစီရင်ခံချက်တွေအပေါ်မှာအထူးပဲစိုးရိမ်ကြောင်းတန်မတ်ကြီးဝတ်ကပြောပါတယ်
Recent reports indicate
ရိုဟင်ဂျာအများပြားပါဝင်နေရာစွန့်ခွာထွက်ပြေးနေရသူတွေကိုပြည်ခတွင်လူသားတိုင်းဖြစ်တဲ့အုံဖြူရေးအတွက်မြန်မာစစ်တပ်ကရခိုင်ပြည်နယ်အတွင်းမှာရွေချက်ရှိရှိနဲ့လုပ်နေတဲ့အကြောင်းလက်တော်အစီအစဉ်တွေမှာဖော်ပြကြပါတယ်အဝင်စွန့်ခွာထွက်ပြေးရသူတွေရဲ့စခန်းတွေဝန်းကျင်မှာစစ်တပ်ကမြေမြုံမိုင်းတွေထောင်ပြီးတော့ဒီစခန်းတွေကိုစစ်စခန်းဖြစ်သုံးဖို့စောင့်ချက်ဖြစ်ပုံရတယ်လို့အစီအစဉ်ဖော်ပြချက်တွေကြောင့်ကျွန်တော်တို့အထူးပဲစိုးရိမ်ရပါတယ်အထူးဖြစ်မြန်မာစစ်တပ်နောက်တခြားသောအဖွဲ့အစည်းတွေကတိုင်းဒေသလူနည်းစုလူမှုအသိုက်အဝန်းအတွင်းမှာကလင်းတွေပါဝင်လူသစ်စုဆောင်မှုဆိုင်ရာခိုင်မာတဲ့သတင်းတွေရရှိထားပြီးတော့ဒီချက်ဟာဆိုရင်လူမှုအသိုက်အဝန်းချင်းချင်းတင်မာမှုတွေပိုတိုးလာနိုင်တဲ့အနေရှိတယ်လို့လူသားချင်းစာနာမှုဆိုင်ရာအချက်တဲလဲပို့ပြီးတော့စိုးရွားလာနိုင်မှာလေ
ဒီဆိုရင်ချက်တွေအပြင်အထူးသဖြင့်မြန်မာစစ်တပ်ကလုပ်နေတဲ့အကြမ်းဖက်မှုတွေနဲ့မတရားဖိနှိပ်မှုတွေအရက်သားတွေနဲ့အရက်ဖက်ပြစ်မှတ်တွေကိုအစင်ချင်းမဲ့လေချောင်းကနေတိုက်ခိုက်မှုတွေအရက်သားတွေရဲ့နေအိမ်တွေကိုမီးရှို့တာတွေလူသားချင်းစာနာကူညီရေးလုပ်သားတွေနဲ့အဆောက်အုံတွေအပေါ်တိုက်ခိုက်မှုလူသားချင်းစာနာကူညီရေးအတွက်ဝင်ရောက်လုပ်ကင်ခွင့်တတ်မြင့်ကန့်သက်တဲ့သတင်းတွေလည်းအများအပြားရှိတယ်လို့တန်မတ်ကြီးဝတ်ကပြောဆိုပြီးဒီလိုရက်တွေဟာလက်ခံနိုင်စရာမရှိဘူးလို့ပြောပါတယ်
Since the regime's violent military coup in February 2021,
the Taliban set the coup in February during စစ်တပ်ရဲ့ကြမ်းဖက်ဆန္ဒသိမ်းမှုနဲ့မြန်မာလူထုပေါ်တိုက်ခိုက်မှုတွေနောက်ပိုင်းလူသားချင်းစာနာမှုအကူအညီလိုအပ်သူဦးရေကတပ်တန်းကနေပြီးတော့ 18.6 တန်းကိုတိုးလာပါတယ်။ဆန္ဒမသိငင်ကထွက်ပြေးကြတဲ့ Ranger တပ်တန်းကျော်ရှိနေတဲ့အနေအထားမှာနောက်ထပ်လူပေါင်း 2.9 တန်းကျော်အရင်စွန့်ခွာထွက်ပြေးကြပြီးတော့အိန္ဒိယချင်းနိုင်ငံတွေကိုထွက်ပြေးခိုလုံရသူက 6,600 ကျော်ပါပါတယ်။
အထူးသဖြင့်မြန်မာစစ်တပ်နောက်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးအနေနဲ့မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေရှော့ချကြဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လူ့အခွင့်အရေးဥပဒေတို့ကိုလေးစားလိုက်နာကြပြီးအရက်သားတွေကိုအကာအကွယ်ပေးကြဖို့တောင်းဆိုတယ်လို့လည်းတန်မတ်ကြီးဝုဒ်ကပြောပါတယ်မြန်မာနိုင်ငံတွင်းကခြေအနေတွေအတွက်ငြိမ်းချမ်းတဲ့ဖြည့်ရှင်းချက်တည်းရှာနိုင်ရေးအပြုသဘောဆောင်ပြီးအလုံးပါဝင်တဲ့ဆွေးနွေးမှုနဲ့အပြည့်ရှာချဖို့လဲကျွန်ုပ်တို့ထပ်မံတိုက်တွန်းပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA America အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအချမ်းပြုလို့ရင်ဝေဖန်လို့ရင်တော့ email လိပ်စာ bamis@voanews.com ကိုဆက်ရသဆက်သွယ်နိုင်ကြသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းဆက်ရသပေးပို့နိုင်ကြပါတယ်ရှင်။သတ္တရှင်တို့ရဲ့ဝေဖန်အချမ်းပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။အမေရိကန်နိုင်ငံအစ်မြင့်လုံခြုံရေးဌာနညွှန်ကြားရေးမှူးဟာအင်ကာနီမှာယာဒုကအနားယူလိုက်ပြီးဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်လုံခြံခံရမှုကလွတ်မြောက်သွားခဲ့ပေမဲ့အစ်မြင့်လုံခြုံရေးဌာနကအကာအကွယ်မပေးနိုင်ခဲ့တာကြောင့်ညွှန်ကြားရေးမှူးခင်ဘာလီချီတဲနှုတ်ထွက်ဖို့ဖြစ်လာခဲ့တာပါ။ဥရောပသမဂ္ဂ EU ကာကွယ်ဝင်ကြီးများအစည်းအဝေးကိုဟန်ဂရီမှာမလုပ်ဘဲ EU ရုံးချုပ်ရှိရာဘရပ်ဆဲမှာကျင်းပဖို့ဆုံးဖြတ်ပါတယ်။ဒါကိုထူးမခြားနာဆုံးဖြတ်ချက်အဖြစ်ဟန်ဂရီနိုင်ငံဆိုင်ဝင်ကြီးကတုံ့ပြန်လိုက်ပါတယ်။ပုံမှန်အဖြစ်ဆိုရင်တော့ EU ရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌတာဝန်ကျတဲ့နိုင်ငံမှာဒီလိုအစည်းအဝေးတွေကိုကျင်းပတာဖြစ်ပါတယ်။
မြန်မာနိုင်ငံကိုလက်နက်တင်ပို့မှုစာချုပ်ဒါမှမဟုတ်တင်ပို့ခွင့်ပါမစ်တွေရပ်ထားဖို့တောင်အာဖရိကဂွန်ဒန်ဒေသအထက်တရားရုံးကအမိန့်ချမှတ်လိုက်ပါတယ်ဖွဲ့စည်းပုံနဲ့မညီညွတ်တဲ့အစိုးရအပြောင်းလဲဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ရာဇဝတ်မှုကျူးလွန်တဲ့နိုင်ငံတွေကိုလက်နက်တင်ပို့လွှဲပြောင်းမှုရပ်ဆိုင်ဖို့နိုင်ငံလုံးဆိုင်ရာတမယိုးချလက်နက်များထိန်းချုပ်ရေးကော်မတီ NCACC ကိုတရားရုံးကအမိန့်ထုတ်လိုက်တာဖြစ်ကြောင်း Defense Web Internet ဆံမျက်နှာမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Campbell ဖြစ်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအပင်းနှားဆင်တဲ့အတွက်လည်းကျမတို့ဝမ်းတော်သူဝမ်းတော်သားအလုံးကကျေးဇူးတင်ပါတယ်ရှင်။ကျမ Thank you ထိုက်ပါ။